Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်မတ်လ5ရက်တနင်္လာနေ့မနက်ခင် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40 48အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမခင်မြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုကိုဆံမိုးဝင်နဲ့အတူကြီးညာပေးမှာပါစီးရီးယားသမရဘက်ချ်အော့အဆက်ကဂူတာအရှိဂူတာမှာရှိတဲ့သဘုံတွေကိုသူ့စစ်တပ်ကဆက်ပြီးထိုးစစ်ဆင်မယ်လို့တနင်္လာနေ့မှာပဲကြေငြာလိုက်ပါတယ်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူးကအမေရိကန်သမရဒေါ်နယ်ထရမ့်နဲ့တွေ့ဆုံဖို့တနင်္လာနေ့မှာပဲထွက်ခွာလာပါပြီတောင်ကိုရီးယားနိုင်ငံရဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြီးအကဲဦးဆောင်တဲ့ဆယ်ဦးပါကိုယ်စားလှယ်အဖွဲ့ဟာမြောက်ကိုရီးယားကိုတနင်္လာနေ့မှာတွားရောက်မှာပါဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်နဲ့
ကောင်းပါပြီရှင်အခုဆက်ပြီးနားဆင်ရမယ့်စီစဉ်တွေထဲမှာတော့ထိုင်းနိုင်ငံမှာရှိတဲ့မြန်မာကလေးငယ်တွေပညာရေးနဲ့ကျန်းမာရေးဆောင်ရှောက်မှုအတွက်ထိုင်းအစိုးရကအထောက်အထားတွေထုတ်ပေးနေပြီဆိုတာနဲ့အတူအမေရိကန်မှာဒုက္ခသည်အဖြစ်ခိုးလုံနေသူမြန်မာမိသားစုတချို့စီကိုအမေရိကန်လူဝင်မှုကြီးကြပ်ရေးကကိုယ်ရေးအချက်လက်တွေပြန်စစ်ဆေးဖို့စာရေးအကြောင်းကြားလာတာတွေနဲ့ပတ်သက်လို့တော့
ဆိုရင်မှုရှိတာပေါ့လောက်ကလာရဆိုတော့ဒါကတော့သူတို့အတွက်စိုးရင်ကြတော့ရှိတာပေါ့ဒီချိုးလူတွေကလည်းဘာသာစကားမှလည်းအခက်အခဲရှိတယ်ဆိုတော့ဒီလိုမျိုးစာရွက်စာတမ်းတွေလာတ
ဲ့အာဝါပြည်နယ်ကကရင် association ရဲ့အတွင်ရမှုပြောကြားချက်နဲ့တူနာဆင်နိုင်ပါတယ်မြန်မာဒီမိုကရေစီရည်ဆွယ်နေကမှာတနိုင်ငံလုံးအပြည့်အဝသဘောတူစာချုပ်လက်မှတ်ထိုးလိုက်တဲ့လာဟုဒီမိုကရက်တစ်အစည်းအရုံးဒုဥက္ကဋ္ဌနဲ့ VOA ရဲ့တည်သက်မေးမြန်းခန်းကိုနားဆင်ရမှာပါ။အခုရင်ဆုံးတော့တနင်္လာနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးဆောင်မူဝေတို့ပြောပြပေးပါမယ်ရှင
်။စီးရီးယားဟာလူသားချင်းစာနာမှုဆိုင်ရာကပ်ဘေးဖြစ်အောင်ဖန်တီးနေတယ်လို့အမေရိကန်နဲ့ဗြိတိန်ခေါင်းဆောင်တွေကဆွဆွဲနေတဲ့ကြားကပဲစီးရီးယားသမ္မတဘက်ရှ်အော်အဆက်ကဒမတ်စကတ်စင်ချေပုံအရှိဂေါ်တာမှာရှိတဲ့တဘုံတွေကိုသူ့စစ်တပ်ကဆက်ပြီးထိုးစစ်ဆင်မယ်လို့တနင်္လာနေ့မှာပဲကြေငြာခဲ့ပါတယ်။အကြမ်းဖက်ဝါဒဆွဲတိုက်ဖြစ်ရေးဆိုင်ရာဆက်ဆင်ရေးကိုဆက်ပြီးလှုပ်ဆောင်နေတာနဲ့တချိန်ထဲမှာပဲအရက်သားတွေကိုစစ်ဖြစ်ပေါ်တဲ့ဒေသကနေကယ်ထုတ်ဖို့အတွက်ဖြစ်နိုင်တာကိုဆက်ပြီးလုပ်မယ်လို့အဆက်ကနိုင်ငံတော်ကိုထုတ်လွှင့်တဲ့ TV အစီအစဉ်မှာသတင်းတောက်တွေကိုပြောပါတယ်။အပြည့်ရတန်နဲ့တိုက်ခိုက်တာနှစ်ခုစလုံးကိုလှုပ်ဆောင်လာဟာပြဿနာမရှိဘဲအောင်မြင်မှုရှိတာကိုဂေါ်တာမှာစီးရီးယားစစ်တပ်ကပြတ်တားခဲ့တယ်လို့လည်းပြောပါတယ်။အဆက်ကသူ့ကိုဖြုတ်ချဖို့ကြိုးပမ်းတဲ့တဘုံတွေကိုအကြမ်းဖက်သမားလို့ခေါ်ဆိုခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဗြိတိန်ရှာဝန်ကြီးထရီဇန်မေတို့ကတော့အရှိတ်ဂေါ်တာရက်ကဝန်နဲ့ခြေခွဲပွဲလူလူခံစားနေရမှုအတွက်ရုရှားနဲ့ဆီးရီးယားမှာတာဝန်ရှိကြောင်းသဘောတူတယ်လို့ဝန်ကြီးချုပ်မေရဲ့ယုံကပြောပါတယ်။ဆီးရီးယားတပ်တွေကအရှိတ်ဂေါ်တာရက်မှာ၄ဘုံ၃ဘုံကျော်တင်ပိုက်ထားတယ်လို့ဗြိတိန်ခြေဆိုင်ဆီးရီးယားလူခွင့်စောင့်ကြည့်ဖွဲ့ပြောကြားနေစမှာပဲ။အဲ့ဒီဒေသမှာလူသားချင်းစာနာမှုဆိုင်ရာတိုက်ကိုဆိုးရတဲ့အခြေအနေရှိနေတာနဲ့ပတ်သက်ပြီးခေါင်းဆောင်နှစ်ဦးတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့ကြတာလို့ဝန်ကြီးချုပ်မေယုံကပြောပါတယ်။
တခြားတိုင်းပြည်တစ်ခုကနေအမေရိကန်နိုင်ငံကိုတင်သွင်းတဲ့တမနီနဲ့အလူမီနီယံတွေအပေါ်စီးကျက်တဲ့အကွန်တိုးမြင့်တက်မှတ်မှုနဲ့ပတ်သက်ပြီးတော့သမ္မတဒေါ်နယ်ထရမ့်အနေနဲ့ဘယ်နိုင်ငံကမှတီးတန့်ကင်းလွတ်ခွင့်ပြုဖို့အစီအစဉ်မရှိတဲ့အကြောင်းအင်ပီရိုရဲ့ကုန်သွယ်မှုဆိုင်ရာအကြံပေးပုဂ္ဂိုလ်ပီတာနဗာရိုကပြောကြားလိုက်ပါတယ်။တမနီတင်သွင်းမှုအပေါ်25ရာခိုင်နှုန်းနဲ့အလူမီနီယံတင်သွင်းမှုအပေါ်10ရာခိုင်နှုန်းအခွန်စီးကျက်မဲ့နောက်ဆုံးအသေးစိတ်အချက်လက်တွေကိုအခုသတင်းပတ်အကုန်ဒါမှမဟုတ်ရင်ရှေ့သတင်းပတ်စောစောပိုင်းမှာထုတ်ပြန်မယ်လို့မစ္စတာနဗာရိုက CNN သတင်းဌာနကိုပြောဆိုလိုက်တာဖြစ်ပါတယ်။အဓိကတတ်ထုပစ္စည်းတွေပေါ်အခွန်အသိစီးကျက်မဲ့သမ္မတထရမ့်ရဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့စီးပွားရေးနဲ့ပတ်သက်တဲ့ Republican ဥပဒေပြုလွှတ်တော်အမတ်တွေအမေရိကန်ပြည်ထောင်စုနဲ့မိဖက်စီးပွားရေးထားရှိတဲ့နိုင်ငံတွေဖြစ်ကြတဲ့ကနေဒါ၊ဥရောပသမဂ္ဂအဖွဲ့တို့ကပြစ်တင်ဝေဖန်မှုတွေပေါ်ထွက်နေပါတယ်။အခုလိုအခွန်စီးကျက်မှုဟာကျွန်တော်တို့ရဲ့အမျိုးသားလုံခြုံရေးနဲ့စီးပွားရေးကဏ္ဍလုံခြုံရေးတို့အတွက်အကာအကွယ်ပေးဖို့ပြဋ္ဌာန်းရတာဖြစ်တယ်လို့နဗာရိုကပြောပါတယ်။ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတွေကတက်မှတ်ထားတဲ့နိုင်ငံတွေထံကနေအခွန်တိုးမြှင့်ကောက်ခံတဲ့ကိစ္စကိုထောက်ခံပေမဲ့နိုင်ငံအားလုံးထံကနေအခွန်တိုးမြှင့်လိုက်တာမျိုးတော့မဖြစ်သင့်ဘူးဆိုတဲ့အချက်ကိုသူကပယ်ချလိုက်ပါတယ်။တမရထွတ်အနေနဲ့ဗေဘောင်းဆောင်ကပြောဆိုချက်တွေကိုနားထောင်အပြီးမှာအခုလိုခက်ခဲတဲ့ဆုံးဖြတ်ချက်ကိုချမှတ်တာဖြစ်ကြောင်းဒါဟာမှန်ကန်တဲ့ဆုံးဖြတ်ချက်လို့သူအနေနဲ့ထင်မြင်ကြောင်းမစ္စတာပီတာနဗရိုကပြောဆိုပါတယ်။
ဣသရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူးဟာဇနီးတဲ့နဲ့အတူအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံဖို့အတွက်တနင်္လာနေ့မှာဝါရှင်တန် DC ကိုထွက်ခွာသွားပြီဖြစ်ပါတယ်။ သူဟာသမ္မတထရမ့်နဲ့တွေ့ဆုံပြီးအရှေ့လေပိုင်းဒေသငြိမ်းချမ်းရေးသဘောတူညီချက်နဲ့အီရန်ရဲ့နျူကလ িয়ার လက်နက်အစီအစဉ်ဆိုင်ရာအပအဝင်ကိစ္စရပ်တွေကိုဆွေးနွေးဖို့ရှိကြောင်းလေးစိတ်ကမထွက်ခွာခင်မှာပဲဝန်ကြီးချုပ်နန်တရာဟုကပြောပါတယ်။အမေရိကန်တရုံကိုဂျေရုစလင်ကိုပြောင်းရွှေ့ဖို့အတွက်ကြေညာခဲ့ပြီးအငင်းပေါ်နေတဲ့ဂျေရုစလင်ကိုအစ္စရေးမျိုးတော်ဖြစ်နေတတ်မှတ်ခဲ့တဲ့သမ္မတထရမ့်တက်လာခဲ့ပြီးတဲ့နောက်ပိုင်းမှာအမေရိကန်အစ္စရေးဆက်ဆံရေးဟာဗေရုန်ကနေမှမတူအောင်ကောင်းမွန်လာခဲ့တာဖြစ်ပါတယ်။အစ္စရေးမှာတော့အာဂရီလိုက်စားမှုနဲ့ဆွဆွဲတာခံရတဲ့ဝန်ကြီးချုပ်နန်တရန်ဟုကိုနှုတ်ထွက်ပေးဖို့အတွက်တောင်းဆိုဆန္ဒပြမှုတွေတွေ့နေရပါတယ်။ဝန်ကြီးချုပ်ဟာသူ့ရဲ့ဘီလီယံနာမိတ်ဆွေတွေစီကအဖို့တန်လက်ဆောင်ပစ္စည်းတွေလက်ခံတာဒါမှမဟုတ်သတင်းမီဒီယာကိုအသုံးချတာတွေလောက်ရတွေနဲ့ပတ်သက်ပြီးဆွဆွဲထားတဲ့အမှုလေးမှုကိုရင်ဆိုင်နေရတာပါ။သူ့အမှုကိုလက်နဲ့ချီးပြီးပြန်လှန်သုံးသပ်နေတဲ့ရှေ့နေချုပ်ရဲ့နေရင်ရှေ့မှာလည်းအပတ်စဉ်ဆန္ဒပြသူတွေရှိနေပါတယ်။ပြီးခဲ့တဲ့လထဲမှာရဲကသူကိုဆွဆွဲနေတဲ့အဂရီလိုက်စားမှုတွေအတွက်ခိုင်လုံပြီးလုံလောက်တဲ့တက်တွေတွေရထားပါတယ်လို့ပြောပါတယ်။ဝန်ကြီးချုပ်နန်တရာဟုကတော့သူဟာအမှားတစုံတရာမှမလုပ်ခဲ့ပါဘူးလို့ညင်းဆိုပါတယ်
။ခရစ်နာကူမာရီကိုလီကိုပါကစ္စတန်အထက်လွှတ်တော်အမတ်အဖြစ်တနင်္ဂနွေနေ့မှာရွေးကောက်တင်မြှောက်လိုက်ပါတယ်။သူဟာမွတ်စလင်နေလွှမ်းမိုးတဲ့နိုင်ငံကအထက်လွှတ်တော်မှာပထမအဆုံးဟိန္ဒူဘာသာဝင်ဇနိအမတ်တဦးဖြစ်လာခဲ့ပါတယ်။အသက်39နှစ်အရွယ်ရှိတဲ့ကိုလီဟာဟိန္ဒူဘာသာဝင်နေထဲမှာဇက်အနိုင်ဆုံးလို့သတ်မှတ်ခံရတဲ့ဒါလစ်မျိုးနွယ်ဝင်ဖြစ်ပါတယ်ဇနိဇမ်းမြင့်ခွဲခြားတတ်မှတ်မှုဟာအိန္ဒိယနဲ့ပါကစ္စတန်နိုင်ငံတွေမှာဆက်လက်ကျင့်သုံးနေစေအယူဆဖြစ်ပါတယ်လစ်လက်သွားတဲ့အထက်လွှတ်တော်အမတ်နေရာတွေအတွက်လွှတ်တော်အမတ်တွေနဲ့ပြည်နယ်လွှတ်တော်တွေကနေစနေနေ့မှာမဲဆန္ဒပေးပြီးတော့ရွေးချယ်ရခဲ့ကြတာဖြစ်ပါတယ်အောက်လွှတ်တော်အတွက်ရွေးကောက်ပွဲတွေကိုတော့အခုလာမယ့်နွေရာသီမှာပြုလုပ်ဖို့ရှိပါတယ်လက်ရှိအာဏာရပါတီဖြစ်တဲ့ပါကစ္စတန်မွတ်စလင်အဖွဲ့ချုပ် Nawaz Party ကအထက်လွှတ်တော်အတွက်ရွေးကောက်ပွဲကျင်းပပြီးတဲ့နေရာ52နေရာထဲမှာ15နေရာကိုအနိုင်ရခဲ့ပြီးတော့စုစုပေါင်းအမှတ်104နေရာရရှိတဲ့အထက်လွှတ်တော်ရဲ့အမှတ်33နေရာကိုရယူထားပါတယ်။လက်ရှိအာဏာရပါတီဟာမိဖက်ပါတီတွေရဲ့ထောက်ခံမှုနဲ့အထက်လွှတ်တော်ရဲ့အမှတ်နေရာအများစုကိုအနိုင်ရရှိဖို့ရှိနေပါတယ်ခင်ဗျာ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9683လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
ဘီအိုအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။တောင်ကိုရီးယားနိုင်ငံရဲ့မျိုးသားလုံခြုံရေးဆိုင်ရာအကြီးအကဲဦးဆောင်တဲ့ဆေဦးပါကိုစလဲအဖွဲ့ကိုတောင်ကိုရီးယားသမ္မတကမြောက်ကိုရီးယားဘက်ကဆက်လွတ်မှာဖြစ်ပါတယ်။ဒီကိုစလဲအဖွဲ့ဟာနျူကလ িয়ার ပြဿနာဆိုင်ရာတင်းမာမှုအခြေအနေဘယ်လိုရောပေါင်းအောင်လုပ်မယ်ဆိုတာနဲ့မြောက်ကိုရီးယားနဲ့အမေရိကန်တို့ကြားဆွေးနွေးမှုတွေစတင်လာရတဲ့အတွက်စီစဉ်မှုတွေမှာဘယ်လိုကူညီနိုင်မယ်ဆိုတာကိုဆွေးနွေးကြမှာဖြစ်ကြောင်းတောင်ကိုရီးယားအရာရှိတွေကတနင်္ဂနွေနေ့မှာပြောပါတယ်။ဒါဟာ10နှစ်တာကာလအတွင်းတောင်ကိုရီးယားအထူးတန်တမန်တွေမြောက်ကိုရီးယားကိုပထမဆုံးဖြစ်တဲ့လူသိအရှင်ကြားသွားရောက်တာဖြစ်ပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားဆောင်းအာသီအိုလံပစ်ပွဲတော်ကနေချစ်ကြည်မှုတွေရှာရှာပါပါတွေ့လာရပြီးချိန်မှာအခုလိုတော့ရောက်တာလည်းဖြစ်ပါတယ်ဆေဦးပါကိုစလဲဖွဲ့ကိုတောင်ကိုရီးယားမျိုးသားလုံခြုံရေးဌာနဒါရိုက်တာချောင်ဝင်းယုံကဦးဆောင်ပြီးနှစ်ရက်ကြာခီးစဉ်ဖြစ်တဲ့တနင်္လာနေ့နေ့လယ်မှာတော့ရောက်မှာဖြစ်ပြီးသူတို့ဟာအမည်မသိရသေးတဲ့မြောက်ကိုရီးယားအကြီးအကဲအရာရှိတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ကိုရီးယားကျွမ်းဆွယ်ဒေသငင်းချင်းတိုးမြင့်မှုဘယ်လိုလှုပ်ဆောင်မလဲနှစ်နိုင်ငံဆက်ဆံရေးတိုးမြင့်မှုနဲ့မြောက်ကိုရီးယားနဲ့အမေရိကန်အစိုးရတို့ကြားဆွေးနွေးမှုတွေပြန်ပြီးလုပ်နိုင်အောင်ဘယ်လိုအခြေအနေတွေဖန်တီးနိုင်မလဲဆိုတာကိုဆွေးနွေးဖို့ရှိကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်ယုံကပြောပါတယ်မြောက်ကိုရီးယားဟီးဆန်ပြီးမှတောင်ကိုရီးယားကိုယ်စားလှယ်ဖွဲ့ကအမေရိကန်ကိုလာရောက်ပြီးသူတို့ဆွေးနွေးခဲ့တာတွေနဲ့ပတ်သက်ပြီးအမေရိကန်အရာရှိတွေကိုရှင်းပြဖို့ရှိကြောင်းသမ္မတရဲ့အကြီးအကဲအရာရှိယုံယုံချမ်းကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။တွားရောက်မဲ့ကိုယ်စားလှယ်ဖွဲ့ရဲ့မှာအမျိုးသားထောင်လိုင်းအကြီးအကဲရှွန်ဟွန်းနဲ့နှစ်နိုင်ငံပေါင်းစည်းရေးဒုဝန်ကြီးချွန်ဟေးဆန်တို့လည်းပါဝင်ပါတယ်
။တရုတ်နိုင်ငံကမတီးမငြိမ်ဖြစ်နေတဲ့ရှင်ကျန်းပြည်နယ်အတွင်းမှာနေထိုင်ကြတဲ့ဒါဇင်နဲ့ချီရဲ့အမျိုးသမီးတွေကိုနိုင်ငံရဲ့မြောက်ဖက်အင်းကြီးချင်းပါကစ္စတန်နိုင်ငံကအမျိုးသားတွေနဲ့ထိမ်းမြားလက်ထပ်တဲ့အတွက်တရုတ်အာဏာပိုင်ကဖမ်းဆီးထားတယ်လို့ဆိုပါတယ်။ဒီကိစ္စကို GB လို့ခေါ်တဲ့ Gilgit Baltistan Data ဥပဒေပြုလွှတ်တော်ကဆုံးဖြတ်ချက်အဖြစ်တင်ကြီးတညွတ်ထဲချမှတ်ခဲ့ပြီးတော့ပါကစ္စတန်ဥပဒေပြုလွှတ်တော်ကတနင်္ဂနွေနေ့မှာထုတ်ဖော်ပြောဆိုပါတယ်။အဲ့ဒီဆုံးဖြတ်ချက်ကတော့ဇနီးတွေ50ကျော်လွတ်မြောက်ရေးအတွက်ပါကစ္စတန်အစိုးရအနေနဲ့အရေးပေါ်ဆောင်ရွက်ပေးဖို့တောင်းဆိုထားပါတယ်။အမျိုးသမီးတွေဟာပြီးခဲ့တဲ့နှစ်ကသူတို့ရဲ့ဆွေမျိုးတွေရှိရာရှင်ကျန်းပြည်နယ်ကိုပြန်ပြီးတော့အလေပတ်တောရောက်ဆင်မှာဖမ်းဆီးထိန်းသိမ်းခံခဲ့ရတာဖြစ်တယ်လို့ဆိုပါတယ်။ဒုတိယလွှတ်တော်တဘာပတိရဲ့ပြောစကားအရအဲ့ဒီအမျိုးသမီးတွေဟာဝီဂါမွတ်စလင်တွေနေထိုင်ရာရှင်ကျန်းပြည်နယ်အတွင်းအကြမ်းဖက်ဝါဒဆွဲတိုက်ဖျက်ရေးစီမံချက်ပြုလုပ်နေချိန်မှာဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။
လွန်ခဲ့တဲ့လေးနှစ်တုန်းကမလေးရှားလေကြောင်းလိုင်းက MH370 လေယာဉ်ပျောက်ဆုံးသွားတဲ့အတွက်လိုက်ပါသွားတဲ့လူပေါင်း239ဦးရဲ့မိသားစုဝင်တွေကလေးနှစ်မြောက်အောင်းမေပွဲအခမ်းအနားတွေလုပ်နေချိန်မှာပဲလေယာဉ်ပျောက်ရှာဖွေနေတဲ့ American ပိုင်း Ocean Infinity Company ကလာမယ့်ဇွန်လမှာသူတို့ရဲ့ရှာဖွေမှုကိုရပ်ဆိုင်းနိုင်ခြင်းရှိတယ်လို့မလေးရှားအရာရှိတွေကပြောပါတယ်။ရှာမတွေ့ရင်ရှာဖွေကမယူဖို့အတွက်သဘောတူညီချက်နဲ့ရှာဖွေနေတဲ့ Texas အခြေစိုက်ကုမ္ပဏီဟာ January 22ရက်နေ့မှာရှာဖွေရဲ့စုစုပေါင်းရက်90တက်မှတ်ပြီးရှာဖွေဖို့ပြန်လည်စတင်တာဖြစ်ပါတယ်။ရာသီဥတုဆိုးရတဲ့ရက်တွေရှိနိုင်တယ်လို့ Australia မှာစီပြန်ပြီးဖြစ်ရမှာဖြစ်ပြီးလောလောဆယ်မှာအဆင်ပြေနေတဲ့ရှာဖွေမှုကဇွန်လနဲ့ကုန်ဆုံးနိုင်တယ်လို့ဆိုပါတယ်။ Student Mine 9600ကျော်ကျယ်ဝန်းတဲ့ရေပြင်မှာတော့လေရင်ကိုအပိုင်းလင်းအပိုင်းဆိုင်တွေတွေ့ရှာဖွေဖို့ကတွေ့နိုင်ချေ95ရာခိုင်နှုန်းလောက်ပဲရှိပါတယ
်။၄မိနစ်အတွင်းတမိုင်အကွာဝေးကိုပထမအဦးဆုံးပြင်းနိုင်ခဲ့သူရောဂျာဘက်နက်စတာဟာအသက်88နှစ်အရွယ်မှာကွယ်လွန်သွားပါတယ်။ဘက်နက်စတာဟာစနေနေ့ကအောက်စဖို့မြို့မှာကွယ်လွန်သွားတာဖြစ်တယ်လို့သူ့ရဲ့မိသားစုဝင်တွေကပြောပါတယ်။သူဟာအောက်စဖို့မြို့မှာလူသားတွေမစွမ်းဆောင်နိုင်ဘူးလို့လူတွေတော်တော်များများကထင်ထားခဲ့တဲ့စံချိန်ကိုတင်နိုင်ခဲ့တာပါ။1954ခုနှစ်မေလ6ရက်နေ့လယ်ပိုင်းမှာအောက်စဖို့မြို့အတွင်းတမိုင်ပြေးလမ်းကို3မိနစ် 59.4 စက္ကန့်နဲ့ပြေးခဲ့တာဖြစ်ပါလေခင်ဗျာ Direct from Washington The
Voice of America VOA တနင်္လာနေ့မနေ့ကင်ထိတ်တန်းရောက်ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြတ်သက်နဲ့ဦးဆောင်မွေတို့ပြောပြပေးသွားတာပါအခုအရင်ဆုံးထိုင်းနိုင်ငံမှာပညာသင်နေတဲ့မြန်မာကလေးငယ်တွေရဲ့ပညာရေးနဲ့ကျန်းမာရေးထိုင်းအစိုးရဘာတွေဆောင်ရွက်ပေးနေသလဲဆိုတာပြောပြပေးမှာပါထိုင်းနိုင်ငံအခြေစိုက် SOR Foundation ရဲ့ Children Crisis Center မှာစောင့်ရှောက်ထားတဲ့ကလေးတွေထိုင်းနိုင်ငံထဲမှာပညာသင်ကြားပြီးလုံခြုံရေးကာကွယ်လဲရစေမယ့်အထောက်အထားလက်မှတ်တွေကိုထိုင်းအစိုးရကထုတ်ပေးနေပါပြီ။ဒီလိုတရားဝင်အထောက်အထားလက်မှတ်တွေရလာတဲ့အတွက်ကျန်းမာရေးစောင့်ရှောက်မှုကိုပါခံစားရတော့မှာဖြစ်တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါရရှင်
။ထိုင်းမြန်မာနယ်စပ်မှာအခြေစိုက်ထားပြီးမိဘမဲ့ကလေးတွေအပါအဝင်ကလေးတငယ်တွေနဲ့အမျိုးသမီးတွေကိုကူညီဆောက်ရှောက်မှုပေးနေတဲ့ SOR Foundation ကကလေးတွေကိုထိုင်းအစိုးရကထိုင်းနိုင်ငံထဲမှာနေထိုင်ဖို့နဲ့အခမဲ့ပညာသင်ကြားနိုင်ဖို့အတွက်အထောက်အထားလက်မှတ်တွေကိုဖေဖော်ဝါရီလကုန်ပိုင်းကနေစတင်ထုတ်ပေးခဲ့ပြီးမတ်လ2ရက်နေ့ထိတစ်ပတ်အတွင်းမှာတော့ကလေးပေါင်း39ယောက်စတင်ရရှိပြီဖြစ်ပါတယ်။ဒီလက်မှတ်တွေကိုထုတ်ပေးနိုင်ရေးအတွက်ဥပဒေကြောင်းအရလွတ်ဆောင်ခဲ့တဲ့ထိုင်းရှင်နေများကောင်စီရဲ့ကလေးတငယ်များနိုင်ငံမဲ့များနဲ့ရွှေပြောင်းလို့သမားရေးဆိုင်ရာဆက်ကော်မတီရဲ့ဥက္ကဋ္ဌလည်းဖြစ် Social Action for Children and Women Foundation ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့မစ္စတာဆူရာပွန်ကောင်းကြံထွက်ကထိုင်းနိုင်ငံထဲမှာမွေးဖွားတဲ့ကလေးတွေအနေနဲ့ထိုင်းနိုင်ငံသားတွေနီးတူအခွင့်အရေးရှိတဲ့အကြောင်းပြောဆိုသွားခဲ့ပါတယ်
။လှချာလေးချင်းပြောလာတာငါကတော့တုံးနေတာမဟုတ်ပါမဲ့ဖာမချိုက်က
သူပြောသွားတဲ့အထက်မှာတော့ဒီအထောက်အထားလက်မှတ်တွေဟာလက်ရှိမှာတော့ထိုင်းဆိုရကျောင်းနေမှာအခမဲ့ပညာသင်ကြားနိုင်ပြီးနောက်ပိုင်းမှာအခမဲ့ကျန်းမာရေးစောင့်ရှောက်မှုတွေပါရရှိမှာဖြစ်တယ်လို့ဆိုပါတယ်။ဒီအထောက်အထားလက်မှတ်တွေကနေတဆင့်ပြီးတဆင့်ထိုင်းနိုင်ငံထဲမှာမွေးဖွားပြီးမိဘမဲ့ကလေးတွေဆိုရင်တော့ထိုင်းနိုင်ငံသားတွေအဖြစ်ပါတောင်းဆိုနိုင်ကြောင်းပြောပြသွားပါတယ်။ဒါအပြင်ထိုင်းနိုင်ငံထဲမှာမွေးဖွားတဲ့ကလေးတငယ်တွေအနေနဲ့အထောက်အထားလက်မှတ်တွေရရှိမှာဖြစ်တယ်လို့ဒီလက်မှတ်တွေကိုကန်ဆောင်ပြီးထိုင်းနိုင်ငံသားတွေနီးတူကျောင်းဆရာဆရာဝန်တွေအစိုးရဝန်ထမ်းတွေအထိလှုပ်ဆောင်နိုင်ဖို့အတွက်အခွင့်အလမ်းရှိတယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်။လက်ရှိမှာတော့ SOR Foundation ရဲ့ဂီဟာမာနေထိုင်နေတဲ့မိဘမဲ့ကလေးတွေကိုတော့ထိုင်းနိုင်ငံသားတွေအဖြစ်တောင်းဆိုဖို့အတွက်ဆက်လက်လှုပ်ဆောင်နေတယ်လို့လည်းသူကဆိုပါတယ်။ထိုင်းနိုင်ငံသားတွေအဖြစ်တောင်းဆိုသွားမဲ့ဒီကလေးတွေကတော့မိဘတွေတည်ဆုံသွားတာတွေမိဘတွေစွန့်ပစ်သွားတာတွေမိဘတွေက SOR ဂီဟာမာထားခဲ့ပြီးတဲ့နောက်နှစ်ရှည်ကြာတဲ့အတိုင်းအောင်ပြန်လည်ဆက်သွယ်တာမျိုးမလုပ်တော့တဲ့ကလေးတွေပါဝင်ပါတယ်။ထိုင်းနိုင်ငံထဲမှာမွေးဖွားတဲ့မွေးစည်းရှိသူတွေကိုလည်းအသက်10နှစ်ကျော်ရင်ထိုင်းနိုင်ငံသားအဖြစ်တောင်းဆိုခွင့်ရှိတယ်ဆိုပြီးသူကပြောပြပါတယ်။ထိုင်းနိုင်ငံထဲမှာကျောင်းတက်နေပြီးတက္ကသိုလ်အထိပညာသင်ကြားနေတဲ့ကလေးတွေဆိုရင်လည်းသူတို့ကိုယ်တိုင်ထိုင်းနိုင်ငံသားအဖြစ်တောင်းဆိုနိုင်တယ်ဆိုပြီးသူကပြောဆိုသွားပါတယ်ရှင်။
မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်။အမေရိကန်လူဝင်မှုကြီးကြပ်ရေးဌာန USCIS ကသူတို့နဲ့လာရောက်တွေ့ဆုံဖို့အမေရိကန်ပြည်နယ်တချို့မှာဒုက္ခသည်အဖြစ်ပြောင်းရွှေ့အခြေစိုက်နေထိုင်နေတဲ့မြန်မာပြည်ပွားတွေစီကိုစာပို့အကြောင်းကြားတာတွေရှိနေတာကြောင့်စာလက်ခံရရှိသူတွေကြားမှာစိုးရိမ်နေကြပါဗျ။သက်ဆိုင်ရာလူမှုအဖွဲ့တွေကတော့လိုအပ်သလိုအကူအညီပေးနေကြတဲ့အကြောင်းစုံစမ်းမေးမြန်းထားတဲ့မတ်အင်ဂျင်တိုင်းကပြောပြမှာပါရှင်
။ USCIS ကနေကိုကြီးအချက်လက်တွေကိုပြန်စစ်ဆေးဖို့အတွက်သတ်မှတ်ထားတဲ့နေ့ရက်မှာသက်ဆိုင်ရာလူဝင်မှုကြီးကြပ်ရေးရုံးတွေမှာလာရောက်တွေ့ဆုံဖို့အကြောင်းကြားစာတွေလက်ခံရရှိသူတွေထဲမှာအိုင်အိုဝါပြည်နယ်ကမြန်မာတိုင်းရင်းသားဒုက္ခသည်အနည်းဆုံးအယောက်90လောက်ရှိနေပါတယ်။ ဒီလူတွေရဲ့စိုးရိမ်မှုတွေနဲ့အကူအညီပေးနေပုံတွေကို Iowa ပြည်နယ် Karen Association ရဲ့အတွေ့အမှုမောင်ဝင်းက VOA ကိုအခုလိုပြောပါတယ်
စိုးရိမ်မှုရှိတာပေါ့ဘာဖြစ်လဲဆိုတော့လောက်ကလာဆိုတော့ဒါကတော့သူတို့အတွက်စိုးရိမ်ကြတာရှိတာပေါ့ဒီချို့လူတွေကလည်းဘာသာစကားမှလည်းအခက်အခဲရှိတယ်ဆိုတော့ဒီမျိုးစာရွက်စာတမ်းတွေလာတဲ့အချိန်ကြတော့ရှိဒါတကယ်ပဲအစ်အမှန်ဟုတ်သလားဒါတကယ်တကယ်အတူရောင်လားအဲ့လိုမျိုးတွေပေါ့နော်တန်တရားတွေတော့ရှိတာပေါ့အဲ့ဒါကြောင့်ဒီတာဝန်ရှိသူတွေနဲ့ပဲကျွန်တော်တို့ကကြံပေးတာကတော့ okay ဒီအဖွဲ့အစည်းဒီ impact လို့အဖွဲ့အစည်းတို့အဲကျွန်တော်တို့ဒီတာဝန်ရှိတဲ့ဒီပညာတတ်တဲ့လူတွေပေါ့နော်အဲ့လိုမျိုး community အခြေချင်းပေါ့နော်အဲ့လိုမျိုးဝိုင်းဝန်းကူညီတာမျိုးတော့ရှိတာပေါ့အဲ့လိုမျိုးအကြံပေးကြတာပေါ့နော်ဟုတ်ကဲ
့ Iowa ပြည်နယ်မြို့တော် Des Moines အခြေဆိုင် Ampak ခေါ်မြန်မာတိုင်းသားတွေအတွက်အကျိုးဆောင်ပေးနေတဲ့အဖွဲ့ရဲ့စနေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာ USCIS ကအကြောင်းကြားစာတွေကိုလက်ခံရရှိတဲ့ Iowa မှာရှိနေတဲ့မြန်မာဒုက္ခသည်တွေအနေနဲ့လူဝင်မှုကြီးကြပ်ရေးရုံးတွေမှာမိမိဆန္ဒအလျောက်လူတွေ့စစ်ဆေးမေးမြန်းခေါ်ယူတာတွေအရင်မလုပ်ဖို့တိုက်တွန်းထားပါတယ်။စာကိုလက်ခံရရှိထားသူတွေအတွက်လူဝင်မှုကြီးကြပ်ရေးဆိုင်ရာကျွမ်းကျင်ရှေ့နေတွေရဲ့အကြံပေးချက်တွေနဲ့ပတ်သက်လို့မောင်ဝင်းကအခုလိုပြောပါတယ်။
သူတို့စီကနေပြီးတော့ lawyer ကသူတို့စာတင်ကြတာရှိတယ်။သူတို့အဲ့လိုမျိုးစာဆောင်တွေရရှိခဲ့မယ်ဆိုရင်အဲ့ဒီစာထဲမှာကတင်ပြချက်ကဗမာပြည်ကလာတဲ့ဗမာပြည်သားတွေ citizen ဖြစ်ပြီးတဲ့နောက်ပိုင်းသူကစာပို့တယ်။တချို့လူတွေဆိုရင်လည်း green card ကြီးတဲ့လူတွေစီမှာလည်းသူတို့ပို့တယ်။အဲ့ဒီစာဆောင်ရလို့ရှိရင်သူတို့ကနေပြီးတော့ဘယ်လိုလဲဆိုတော့ FOIA ကို Freedom of Information Act ကိုအရင်ဆုံးအဲ့ဒါဒီစာဆောင်ဖြည့်ပြီးတော့ request လုပ်ရမယ်တဲ့။ဒီလိုရှိရင်သူအဲ့ဒီ USCIS ကနေစာရွက်ပါလာတဲ့ဒီအဲ့ဒီမှာ email လိပ်စာရှိတယ်။အဲ့ email လိပ်စာကိုပြန်ပြီးတော့အကြောင်းကြားရမယ်။တချို့လူတွေဆိုရင်သူကဒီ Iowa နေပြီးတော့သူ interview သွားမှာက Indiana ကိုလည်းအဲ့လိုမျိုးရထားတာမျိုးရှိတာပေါ့နော်။အဲ့ဒါကြောင့်အဲ့လိုမျိုးစာရွက်ရလို့ရှိရင်သူ့ကို email ပို့လိုက်မသွားနိုင်ဘူး။သူရဲ့လိပ်စာဒီအကြောင်းအရာကဒီမှာကဟုတ်ပါတယ်။ဒါကျွန်တော်ရဲ့နာမည်ဟုတ်ပါတယ်ဆိုတော့နော်။အဲ့ဒီ email လိပ်စာနဲ့ပို့ပြီးတော့အဲ့ဒီနေရာကိုကိုကနေပြီးတော့မတွားနိုင်ဘူးပေါ့နော်ဆိုတဲ့အကြောင်းကိုတင်ပြလို့ရတယ
် Freedom of Information Act လွတ်လပ်စွာအချက်လက်ရယူခွင့်ဆိုင်ရာဥပဒေအရရွှေပြောင်းအခြေချနေထိုင်စဉ်ကပေးခဲ့တဲ့သက်ဆိုင်ရာကိုရေးမှတ်တမ်းတွေကို USCIS ကိုအရင်ဆုံးတောင်းခံဖို့ဖြစ်ပါတယ် USCIS ကနေကိုရေးအချက်လက်တွေပြန်စစ်ဆေးဖို့ခေါ်ယူတဲ့အကြောင်းကြားစာတွေပေးပို့ရတဲ့အဓိကအကြောင်းရင်းကိုအတိအကျမသိရပေမဲ့မွေးနေ့တွေတူနေတာနာမည်အပြောင်းလဲလုပ်တာတွေနဲ့သက်ဆိုင်နေတယ်လို့မောင်ဝင်းကပြောပါတယ်စာကိုလက်ခံရရှိသူတွေထဲမှာ Iowa အပြင် Texas ပြည်နယ်ကထိုင်းနဲ့မလေးရှားကလာတဲ့မြန်မာတိုင်းရင်းသားဒုက္ခသည်တွေလည်းပါဝင်ကြောင်းသူကဆိုပါတယ်ရှင်
။မအင်တင်နိုင်စုံစမ်းတင်ပြခဲ့တာပါရှင်။အခုမြန်မာဒီမိုကရေစီအရေးဆွေးနွေးခန်းကိုနားဆင်ကြရပါမယ်။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးလိုက်တဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU ကမကြခင်ကျင်းပမဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာလာဟုကိုပိုင်အုပ်ချုပ်ခွင့်ရဒေသဖွဲ့စည်းဖို့နဲ့ဒီလိုဖွဲ့စည်းနိုင်ဖို့တခြားတိုင်းရင်းသားတွေရဲ့ထောက်ခံမှုကိုရယူသွားဖို့ပြင်ဆင်ထားပါတယ်။လာဟုအဖွဲ့ရဲ့မျှော်လင့်ချက်မျှော်မှန်းချက်နဲ့လှုပ်ဆောင်မဲ့အစည်းအဝေးတွေကို VOA သတင်းတောက်ကိုမိုးစောက LDU အဖွဲ့ဒုတိယဥက္ကဋ္ဌနဲ့ရန်ကုန်မြို့ VOA စတူဒီယိုမှာတွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာနှာစင်နိုင်ပါပြီရှင
်။ဟုတ်ကဲ့ဥဆောင်မော်နေနေပါတော့ကျွန်တော်တို့အခုလိုတွေ့ဆုံမှုပေးရဝန်တာပါခင်ဗျာကျွန်တော်တို့အနေနဲ့ပေါ့လေဒီအခု LDU အနေနဲ့ဆိုလို့ရှိရင်ဒီ February 23ရက်နေ့မှာဒီအစိုးရနဲ့အပြစ်ခတ်ရစဲခဲ့တယ်ပေါ့အပြစ်ခတ်ဒီ NCA ကိုလက်မှတ်ရေးထိုးခဲ့တယ်ပေါ့လေလက်မှတ်ရေးထိုးပြီးတဲ့အချိန်မှာဒီဟောပေါ့ဥဆောင်မလို့ဘက်ကဒီ LDU အနေနဲ့ဘက်ကနိုင်ငံရေးရာဘလို့ရည်မှန်းချက်တွေရှိလဲဘလို့မျှော်လင့်ချက်တွေရှိပါလဲခင်ဗျာ
ကျွန်တော်တို့ NCA လက်မှတ်ထိုးပြီးတာနဲ့ကျွန်တော်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတော့လုပ်ရမှာပဲလေဒါပေမဲ့ကျွန်တော်လာဟောဒီမိုကရေစီယူနီယံကကြတော့အဲ့နိုင်ငံရေးအမျိုးသားစစ်နယ်ဆွေးနွေးပွဲမဟုတ်တော့မှလူထုသူဆွေးနွေးပွဲကနေရလာကနေကျွန်တော်ဒီ UBDC စီမှာဖွဲ့စည်းထားတဲ့မှာကန္တာကြီး900လောက်ရှိတယ်လူချွေးကန္တာနိုင်ငံရေးကန္တာလူမေးကန္တာစီပွားရေးကန္တာတဘဝနဲ့မြေထင်းထင်းကန္တာပေါ့အဲ့မှာကန္တာ9ခုကျွန်တော်တို့ကိုယ်ဆိုင်လူမတင်လို့ရှိတရားဟို UPC မှာတော့အဲ့မှာပြဆွေးနွေးမှာအတည်ပြုချက်ရမှာရမယ်လို့ကျွန်တော်အဲ့လိုနိုင်ငံရေးအဲ့လိုမျိုးညွှန်လေးချက်ရှိပါတယ
်ဟုတ်ကဲ့အဲ့ဆိုအခုကျွန်တော်တို့ဒီ27ရာစုပင်လို့ပေါ့လေတတိယအစည်းအဝေးကကျွန်တော်တို့ဒီ AP လကုန်ပိုင်းနဲ့ကျွန်တော်မေလဆန်းပိုင်းတော့မှာစတင်မယ်လို့ပြောထားတယ်ပေါ့လေအဲ့ဒါဆိုတော့အဲ့ဒီမှာပါဝင်ဖို့အတွက်က LGU အနေနဲ့ဘယ်လိုမျိုးပုံစံမျိုးနဲ့ပါဝင်မလဲကျွန်တော်အခုသိထားသလောက်ဆိုလို့ရှိရင် LGU အနေနဲ့ကဒီပေါ့အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပခွင့်မရဘူးလို့ပါသိရပါတယ်အဲ့ဒါဆိုဘယ်လိုပုံစံမျိုးနဲ့ပါဝင်မလဲ
ကျွန်တော်တို့ကဒီအမျိုးသားအစ်စ်နိုင်ငံဆွေးနွေးပွဲကျင်းပခွင့်မရတော့မှလေလူထုတုဆိုဆွေးနွေးခွင့်နေရလာတဲ့ခုနကကတည်းက9ယောက်ကျွန်တော်တင်ပြမယ်ဆွေးနွေးမယ်နောက်ပြီး NC မှာပါတဲ့အကြောင်းအရာလည်းကျွန်တော်တင်ပြဆွေးနွေးမယ်ရလာတဲ့ဟောကျွန်တော်တို့စုစည်းချက်ကိုကျွန်တော်တို့ UBTC စီးပွားမှာပြန်တည်ရမယ်
ဟုတ်ကဲ့အဲ့တော့ဒီအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးခွင့်မရဘူးဆိုတော့အခက်အခဲမရှိနိုင်ဘူးလားလာဟုတ်ပြည်သူတွေရဲ့အတန်တွေကိုစူးစီးဖို့အတွက်အခက်အခဲမရှိနိုင်ဘူးလား
ဘလို့လဲဆိုတော့ကျွန်တော်ရဲ့အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲတော့အခက်အခဲမရနိုင်ဘူးလူထုတုဆိုဆွေးနွေးပွဲပို့ပြီးမှဟောထိရောက်မှုရှိသလားလို့ကျွန်တော်အဲ့လိုယူကြည်မှုရှိပါတယ
်ဟုတ်ကဲ့အဲ့ဆိုအခုကအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်မရအောင်ဆိုတော့လူထုပြည်သူဆွေးနွေးပွဲတွေရောကျင်းပခွင့်ရပြီလားပြည
်ဒါကတော့ကျွန်တော်ဒီအောက်ချက်နေကျွန်တော်နားလည်မှုနဲ့ကျွန်တော်ဒီကျင်းပခွင့်ရောက်တော့ကျွန်တော်စူးစမ်းယူရမှာပဲ
LDU ပေါ်လာဒီမိုကရက်တစ်အစည်းအဝေးအနေနဲ့ကကျွန်တော်တို့ဒီ NCO လက်မှတ်ရေးထိုးပြီးနိုင်ငံဆွေးနွေးပွဲတွေပဲပါဝင်တက်ရောက်တော့မယ်။ဒီ21ရာစုပင်လုံးစည်းဝေးမှာလည်းတက်ရောက်ဖို့ဆုံးဖြတ်ထားရပေါ့လေ။အဲ့ဒါဆိုတော့ကျွန်တော်တို့ဒီပေါ့တခြားပေါ့လေတိုင်းသာလက်နက်ကိုင်ဖွဲ့စည်းတွေအနေနဲ့ဆိုလို့ရှိရင်ဒီလိုမျိုးပါဝင်ပြီးရင်နောက်မှာဒီနိုင်ငံဆွေးနွေးပွဲမှာတက်ရောက်လာတဲ့အချိန်မှာကျွန်တော်တို့ဟိုအရေကိုတောင်းဆိုလာတယ်ပြည်နေရပိုင်ခွင့်တွေပြည်내ဖွဲ့စည်းခွင့်တွေတောင်းဆိုလာတယ်အဲ့ဒါဆိုLGU အနေနဲ့ရောဘယ်လိုသဘောထားရှိပါလဲဗျာ
ကျွန်တော်လာဟိုဒီမိုကရေစီယူနီယံရဲ့အခြေခံမှုမှလည်းရှိပါတယ်ကိုပိုင်တန်းတူညီသူကခွင့်ရရှိတဲ့ကိုပိုင်ဥချုပ်ခွင့်ဒေတာဆိုတာကျွန်တော်ရရှိအောင်စူးစမ်းမယ်ဆိုတော့ကျွန်တော်ဖွဲ့စည်းပုံမှလည်းပါပြီးသားအခြေခံမှုလည်းပါပြီးသားဖြစ်ပါတယ်အဲ့တော့ဒီကျွန်တော်ကိုပိုင်ဥချုပ်ခွင့်ဒေတာတော့ကျွန်တော်ဒီ NGO တစ်ဖွဲ့ထဲနဲ့တော့လုပ်လို့မရဘူးဒီမှာပြည်တွင်းမှာရှိနိုင်ရေးပါတီလူထုတွေအားလုံးပူးပေါင်းမှတညတင်းတောင်းဆုံးမတားလေရနိုင်တဲ့အခွင့်အရေးရှိပါတယ်။ဒါကျွန်တော်မူအရှိပြီးသားကိုပေါ်ဥချုပ်ခွေရဒေတာတောင်းဆုံးဖို့က
ပြည်နယ်တောင်းဆုံးဖို့ပေါ
့ပြည်နယ်တောင်းဆုံးဖို့ကနောက်တစ်စိတ်ပေါ့ဒါလို့ဆက်ကိုပေါ်ခွေဒေတာရဖို့အရေးကြီးတယ်
။ကိုပေါ်ဥချုပ်ခွေရဒေတာတောင်းဆုံးမယ်ဆိုလို့ချင်းလောက်ဘယ်ဒေတာတွေဖြစ်မလဲဗျ
။လောလောဆယ်ကိုကျွန်တော်ခမားထားတော့ဒီတောင်လျက်ရှစ်ချမ်းပေါ့နော်လောက်တိုင်းတိုင်းပုံမှန်များများနေထိုင်နေရပေါ့တောင်လျက်ရှစ်ချမ်းမှာကျွန်တော်မှန်းထားတာပေါ့
ဘယ်မျိုးနယ်တွေပါဝင်လဲ
အမမိုင်ပီးလို့မိုင်ဆာလို့မိုင်တွန်လို့တချေလေးမိုင်ဖြအကျန်းတုံတိပေါ့မိုင်ရာမိုင်ခတ်တိပါနိုင်တယ်မြို့နယ်ကိုမြို့နယ်လည်းမသိဘူးကျွန်တော်ဆွဲထားတာ
အဲ့ဆိုအဲ့ဒီမြို့နယ်တွေကကျွန်တော်ဒီဝါပြီးခဲ့တဲ့ဒီပေါ့ဗောလေပင်21ရာစုပင်လုံးမှာတော့ဆိုလို့ရှိရင်လဲဝါနိုင်ငံရေးပါတီတွေကတင်ပြတာရှိရဲ့အဲ့ဒီမှာဆိုလို့ရှိရင်ကျွန်တော်တို့ဒီကျန်းတုံဒေသတိသူတို့ဝါပြည်နယ်ဖွဲ့စည်းပေးဖို့ဆိုတောင်းဆိုထားတာရှိရဲ့ပေါ့ရှိရဲ့ဆိုတော့လာဟုန်နဲ့ဝါနဲ့ကြားမှာရောပြဿနာမပေါ်နိုင်ဘူးလား
။ဒါကျွန်တော်လောလောဆယ်ပြဿနာမပေါ်နိုင်တဲ့ကျွန်တော်ညှိယူရအောင်မယ်လေ။ဒီရှမ်းပြည်မှာတော့ကျွန်တော်ခွဲထွက်မှာမဟုတ်ဘူးလေ။ဘာမှပြည်မှာတော့ခွဲထွက်မှာမဟုတ်ဘူး။အဲ့ဒါကျွန်တော်တိတကိုပဲဥချုပ်ဒေတာလည်းကိုလို့မှာမဟုတ်ဘူး။ဒီပူပေါင်းမှာကိုပဲဥချုပ်ဒေတာ။ဥမာလာဟုန်ဝါနဲ့ညှိရအောင်မယ်။ရှမ်းနဲ့ညှိရအောင်မယ်။ရိုင်းတိုင်းတောင်းလည်းညှိရအောင်မယ်လေ။ဒါကျွန်တော်သဘောတူမှာပဲကျွန်တော်အစီပင်နဲ့အလားလို့ကျွန်တော်မြုံတိခဲ့ပါတယ်
။ဟုတ်ကဲ့ဗျ။ဟုတ်ကဲ့ဆိုတော့ဒီရှမ်းတို့ဘာလို့လဲလဲပြဿနာမရှိနိုင်
မရှိအောင်ကျွန်တော်ညနေရောက်မယ်ဒီကိုပဲဥချုပ်တို့တို့ထောက်ခါပေးဖို့ပေါ့မရှိရဲသူကအောင်ရှမ်းအောင်ကျွန်တော်ထောက်ခါပေးဖို့ကိုပဲဥချုပ်တို့ဒေတာအခုရှမ်းပြည်မှာကြီးပို့ပလောင်ကိုကဝဒန်တော့ပေးခဲ့ပြီပဲကျွန်တော်လောက်ခေါ်လိုက်တာတောင်းဆိုဖို့မှာကျွန်တော်မတောင်းလို့ရှိရတယ်အဲကျွန်တော်ညညွတ်ဖို့လည်းကြီးကြီးတော့ပေါ့ဝလည်းထောက်ခါပေးဖို့လိုမယ်ရှမ်းလည်းထောက်ခါပေးဖို့လိုမယ်တိုင်းတိုင်းထောက်ခါမှတန်လေကျွန်တော်ကိုပဲဥချုပ်တို့ဒေတာမားတော့တော့ကျွန်တော်ရနိုင်တယ်လို့ကျွန်တော်မျှော်လင့်ပါတယ
်။ဟုတ်ကဲ့ဆိုအဲ့ဒါဒီအခုလောဆယ်ရဆိုရင်ဒီဟောပေါ့လေဒီမှာပြည်မှာဒီလောက်ဟိုတိုင်းသားအနေနဲ့လူကြီးဘယ်လောက်ရှိရလို့
2014ကျွန်တော်တို့ဒီတတ်မတော်ကဝေးဥစင်းတို့တွေ့တဲ့ခါကျတော့သူကပြောပြတယ်။95,000-6,000ကျော်ရှိတယ်။နေပြည်တော်က94ယောက်ရှိတယ်။ကျွန်တော်အဲ့ဒီစင်းရဲ့တိရကျောက်ကျူရှိမှလည်းမရောက်ခဲ့ဘူး။အဲ့မှာတတ်မတော်ကဝေးဥစင်းကျွန်တော်ပြောပြလို့ကျွန်တော်သိရတယ
်။ဟုတ်ကဲ့
95,000-6,000ကျော်ပေါ့။
အဲ့ဒါဆိုလို့ရှင်ကိုပိုင်ဥချုပ်ခွင့်ဒေတာဖွဲ့စည်းခွင့်ရပြီလို့ပြောလို့ရမလား
ဟုတ်တယ်ကျွန်တော်ကစူးစိဖို့လိုမယ်ကျွန်တော်လောက်လေတော့လောက်လေပြတ်ကျဲနေလေကျွန်တော်ရှမ်းပြည်ရှေ့ပိုင်းမြောက်ပိုင်းပြတ်ကျဲနေတာကစူးစိဖို့လိုမယ်စူးစူးစိနေကျွန်တော်တောင်းဆိုလို့ရှိတော့ရနိုင်မဲ့အခွင့်အရေးတော့ရှိပါတယ
်တို့အခုလောလောဆယ်မှာဆိုလို့ရှိရင် NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ရရှိရယ် NCA ကိုလက်မှတ်မရေးထိုးထားတဲ့အဖွဲ့တွေရှိနေပေါ့လေအဲ့ဒီနှစ်ဖွဲ့ရဲ့အနေထားကရောဘယ်လိုမျိုးရှိနေလဲဘယ်လိုပြောမလဲနှစ်ဖက်ညှိနှိုင်းမှုညှိနှိုင်းဆောင်ရွက်မှုတွေရှိလားဘယ်လိုမျိုးဆက်လက်ဆောင်ရွက်ဒီ LGU နေနဲ့ပေါ့လေအဲ့ဒီလက်မှတ်ထိုးတဲ့အဖွဲ့နဲ့လက်မှတ်မထိုးတဲ့အဖွဲ့နှစ်ဖွဲ့ကြားထဲမှာဘယ်လိုမျိုးတွေဆောင်ရွက်ဖို့ရောရှိနေလဲ
ကျွန်တော်တို့ကဒီသူတို့လဲ NC လက်မှတ်ထိုးဖို့လောက်ကျွန်တော်လဲပူးပေါင်းဆောင်ရွက်ဖို့လောက်အစီအရှိတယ် အခုတိတ်မကြဘူး KNPP တို့ရဲ့စွန့်နေစွန့်နေဖို့သူတို့ breath equipment နဲ့ပေါ့နော် AI စရောတတတူတူဒီနေစွန့်နေပုံမှာထပါစွန့်နေလာဖို့ပေါ့ကျွန်တော်လည်းမျှော်လင့်နေပါတယ်အားလုံးပါဝင်ရင်းပေါ့နော် AC စာချုပ်မှာ
LGU နေနဲ့ဆိုလို့ရှိရင်ဒါအရင်တော့လက်နက်ကင်လမ်းစဉ်လမ်းကြောင်းကနေတွားခဲ့တယ်ပေါ့ဒါအခုနောက်ပိုင်းကြာလို့ရှိရင်ဒီနိုင်ငံရေးလမ်းကြောင်းတွေစစ်ဆက်ဆွေးနွေးလမ်းကြောင်းတွေတွားနေတယ်တွားနေလို့ဆို LGU နေနဲ့ဒီလောက်ပြည်သူတွေရောအတွက်ကောဒီတနိုင်ငံလုံးပေါ့ပြည်တော်စုအတွက်ပေါ့အဓိကဘာတွေဆောင်ရွက်ဖို့များရည်မှန်းထားတာရှိတယ်ဘလို့ညွန်လဲချက်တင်နေဆောင်ရွက်တာဖို့ရှိတယ်ခင်ဗျာ
ကျွန်တော်တို့ကဒီလောလောဆယ်ညွန်လဲထားတော့ကျွန်တော်ဒေတာမှာရှိတဲ့တိုင်းတိုင်းအားလုံးဖူဖီးကိုကျွန်တော်လုပ်စီခြင်းတယ်အတူညီပူဖောင်ဒေးရှင်းတော့ကျွန်တော်ဒီ SA လက်မှတ်မထိုးခင်ညတွေ့မှာကျွန်တော်တွေ့ခဲ့တယ်သူလည်းဒီဖူဖီးရတဲ့တို့ထောက်ပတ်ကူညီဖို့ကျွန်တော်တဘောတူခဲ့ပါတယ်အမလောက်ဒေတာမှာရှိတဲ့တိုင်းဒေသပေါင်းစုံပေါ့ကျွန်တော်လောက်တိုင်းဒေသတွေမှာကပ်ဘူးအခြားတိုင်းဒေသတွေပေါင်းစုံမှာတို့ဒေတာမှာဖူဖီးလို့မယ်နောက်ပညာရေးကျမ်းမှာရေးကျွန်တော်လုပ်ချင်တယ်နောက်ပြီးနေစီစီမှာကိနေသူစီမှာကိချာမှာတိုင်းဒေသအားလုံးညီညွတ်ရေးကျွန်တော်တုတ်သက်စီချင်တယ်ဖူဖီးစီချင်တယ်ဒါကျွန်တော်ရဲ့ဆန္ဒပဲကျွန်တော်လောက်တမျိုးတစ်မျိုးလောက်တမျိုးတစ်မျိုးရောလာပေါင်းနေတဲ့တိုင်းဒေသတွေကိုညီကုံမနောက်မှာအားလုံးကဖူဖီးတုတ်သက်ရေးကျွန်တော်လုပ်တယ်သူပညာရေးကျမ်းမှာရေးပေါ့ခစ်တဲ့နောက်မှာကြချင်တော့ဘူးဟိုကျွန်တော်အတိုင်းပြခပို့ကိုပြောတယ်လို့ပေါ့ကျွန်တော်အဲတမဲမှာအဲကျွန်တော်တိုင်းသားလေစီးခင်းနဲ့ကြံခဲ့မလားချမ်းသာတန်နဲ့ပြီးခဲ့မလားဆိုတော့ကျွန်တော်မှာခံဝင်ချက်ရှိလာတယ်အဲကြောင့်ကျွန်ညီကိုမနောတိုင်းသားအလို့ကဆူဆူစီးနဲ့ဖူဖူတူတဲအိမ်မှာချမ်းသာတန်နဲ့ကျွန်တော်ဖြစ်စီချင်ပါတယ်ဒါကျွန်တော်ရဲ့ဆန္ဒ
အထူးသဖြင့်ဆိုရင်ဒီလာဟုလူမျိုးတွေအခြေစိုက်တဲ့ဒေတာပေါ့လေအခြေစိုက်ထားတဲ့နေရာဒေတာတွေကဒီ strategic ဒေတာဘက်မှာဆိုလို့ရှိရင်လည်းများပါတယ်အဲ့ဒေတာတွေမိုးရွာစေဝါနဲ့လည်းကြော်ကြားပါတယ်အဲ့ဒါဆို LDU အနေနဲ့ဒီမိုးရွာစေဝါလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့မှဘယ်လိုမျိုးကင်တွေဆောင်ရွက်ဖို့ရှိမလဲအဲ့ဒီမူဝါဒလေးတဲ့တစ်ချက်ပြောပြ
အခုလောလောဆယ်ရေးဆိုင်ရမယ့်ပြဿနာကျွန်တော်ကဒီမူရဆွတ်တက်ဖြစ်ရေးအစားထိုးတင်တဲ့ဆက်ပြီးရတဲ့ဒီပညာပေးပေါ့မူဆွေးမတိုးဆဲဘူးဒါအထူးသဖြင့်အခုသူရေးဆိုင်တဲ့ပြဿနာဖြစ်နေတယ်အဲကြောင့်ကျွန်တော်တကယ်ဖို့ဖေးလို့လို့ရှိရကျွန်တော်ဒေတာမှာမူဆွေးတက်ဖြစ်ရလို့မယ်ကျွန်တော်ပညာပေးလို့မယ်နောက်ကျွန်တော်မူဆွေးတက်ဖြစ်စခန်းကိုကျွန်တော်ဖွင့်လို့ပို့အစားထိုးတင်တဲ့ဆက်ပြုဖို့ထိကျွန်တော်စီမံကိန်းတော့တပြိပြိချယူမယ်အလားလိုက်ကျွန်တော်မှဆုတ်ဖြတ်ချက်ရှိတယ်
ဟုတ်ကဲ့အဲ့ဒီလုပ်ငန်းတွေအကောင့်တွေဖော်တာကြတော့ LDU နေနဲ့ဘယ်ဖွဲ့ဘယ်ဖွဲ့နဲ့ပူးပေါင်းပြီးဆောင်ရွက်ဖို့ရှိမလဲ
ဒီအဖွဲ့ပြီးတွင်းမှာရှိချင်ဒီအစိုးရပေါ့အစိုးရတတ်မှန်တော့ရဲပြီးသူစီအဖွဲ့စီလူမှုအဖွဲ့စီပူးပေါင်းမှရမှာတင်တယ်ကျွန်မဆိုတာဖေးပြတနာကြတော့ကျွန်တော်တို့တဖွဲ့ချက်ပူးပေါင်းလို့လဲလို့လို့လဲရတဲ့အလို့မဟုတ်ဘူး
အဲ့ဒါဆိုတော့အခုတော်တော်များများပေါ့လေဒီမူရစီဝါစောင့်ကြည့်တဲ့အဖွဲ့တွေကဝေဖန်နေကြတာတွေကဒီမူရစီဝါတွေနဲ့ထုတ်လုပ်မှုတွေနဲ့ကဒီပြည်သူ့စစ်အဖွဲ့အစည်းတွေနဲ့ဆက်ဆက်မှုတွေရှိနေဆိုပြတော်တော်များများဝေဖန်ထောက်ပြနေဆိုတော့ပြည်သူ့စစ်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်လို့ရနိုင်မလား
တချို့နေရာရနိုင်ပါတယ်ကျွန်တော်လောက်ပြည်သူ့စစ်အလဲဒီမူရစီဝါနဲ့ပတ်သက်လာတော့ကရှင်းပြတာဒီလိုကဟိုကယ်လီတဘောပဲလို့ပုတ်စားอยู่ပဲကျွန်တော်မလွတ်နိုင်ဘူးမူရစီဝါပညာတတ်ပညာရှိတထေးကြမှာတကယ်မူရစီဝါလွတ်နိုင်မှာအဲ့ဒါသူတို့ကဒီဂျုံပို့အခုကောက်စားอยู่ဒီလောက်ပဲတတ်နိုင်တယ်ကျွန်တော်လောက်ပြည်သူ့စစ်တွေတကယ်ထုတ်လို့ဆိုတော့သူတို့ကရင်းနေမရှိဘူးပညာတတ်လည်းမရှိဘူးတော့ကြီးကျယ်ကျယ်မလုပ်နိုင်ဘူးပေါ့
ဟုတ်ကဲ့အဲ့ဒါဆိုတော့
အဲ့တော့ဆိုရဲပြည်သူစင်းနဲ့ကျွန်တော်ပူပေါင်းလို့ရှိကျွန်တော်လောက်တည်းတော့ခုလည်းလို့နေမှာတချင်လေးဖက်မှာလောက်မှုဆိုတပ်ဖြည့်ရင်းစခန်းဆိုတော့ဖွေးမှာတို့လို့နေပြီအကောင့်တက်ဖို့နေဒါပြည်သူစင်းနဲ့ပူပေါင်းလို့နေတာပဲဒီမိုက်ကိုကပြည်သူစင်းကောင်းဆောင်လေးပေါ့တချင်လေးမိုက်ကိုမျိုးချေရောက်ဥစုပေါ့နော်အခုတချင်လေးကပြီးဟောမောတော့မှရိတ်ခါလေးထောက်ပပေးတော့ရေးမှုကြစီခတ်ထောက်ပတော့ကျွန်တော်တွေးခဲရပါတယ်အဲ့ဒီပုံစံနဲ့ကျွန်တော်ဆက်လေးနေရာတိုင်းမှာလှုပ်လို့ရှိတော့နောက်နှစ်နှစ်သုံးနှစ်တွင်းမှာမွေးဆွေးရတော့ဒီနည်းနည်းပါးပါးကြာစိမ့်နေတော့ပေါ့
LDU နေနဲ့ဒီလိုမျိုး NCO ကိုလက်မှတ်ရေးထိုးလာတဲ့နေရာမှာရောဒီလောက်ပြည်သူတွေရဲ့ထောက်ခံမှုကဘယ်လိုအခြေအနေတွေရှိပါလဲပြန
်အရေကကျွန်တော် NDO လောက်ပြည်သူတွေထောက်ခံပါတယ်ဒါပေမဲ့ကျွန်တော်ကဒီစက်ခုတိနဲ့ဆွဲမှာဆိုတော့အဲ့ထုတ်ပြန်တော့ပိုင်းကျွန်တော်တွေ့လာအများကြီးပဲအခုရောင်ကုန်တော့မှခေါ်လေးထားတွေ့ရမယ်တို့မှတို့ပိုးပိုးလေးလေးတွေ့လို့ရပြီလေလှုပ်လာမှုရှိသွားပြီကျွန်တော်ကတားဆီးနဲ့အတားဆီးမရှိတော့ဆိုတော့တို့ခံယူချက်ရှိတယ်။အားကြောင့်လုံလလာတွေ့ဆိုဆွေးနွေးခွင့်ရှိတယ်။တို့ကတွေ့ဆိုနေတယ်။ထိုင်းနိုင်ငံဖြစ်ဖြစ်မြန်မာနိုင်ငံဖြစ်ဖြစ်ပေါ်တော့တွေ့ရတယ်လုံလလာဆွေးနွေးပိုင်ခွင့်ရှိတယ်။ဒါကြောင့်ကျွန်တော်တို့မှာအကောင်းတစ်ခုရခဲ့တော့အကောင်းရလာပေါ်တော့တစ်ခုရခဲ့ပါမယ
်။ဒီရေကထုတ်လွှင့်ပေးနေတဲ့မြန်မာအရေးဆွေးနွေးခန်းအစီအစဉ်တွေကိုတနင်္ဂနွေနေ့ညပိုင်းမှာအသစ်နားဆင်နိုင်ပြီးအခုလိုတနင်္လာမနေ့ပိုင်းမှာနောက်တစ်ကြိမ်ထုတ်လွှင့်ပေးပါရစေ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VO American တန်ကတနင်္လာနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190အပြင် VO ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါတယ်အခုဒုတိယပိုင်းစီစဉ်တွေမှာမြန်မာပြည်ကပေးစာကန္တာကိုနှာစင်ရဖို့ရှိပြီးဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်မှာတော့
February 28ရက်နေ့ကကျင်းပတဲ့အမျိုးသားလွှတ်တော်အစည်းအဝေးမှာဒီခံပြုတ်ပါတီအမတ်ဦးဆိုင်သားနိုင်က right to recall လို့ခေါ်တဲ့လွှတ်တော်ကိုယ်စားလှယ်တာဝန်မှပြန်လဲ
right to recall ဥပဒေပါကြောင့်မပြထမ်းရသေးတာတဲ့ဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါနောက်ပိုင်းမှာကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်လည်းနားဆင်ရပါမယ်ရှင်အခုရင်ဆုံးတော့မအေးတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြမပြည်ကပေးစာကန်တာကိုနားဆင်ကြရအောင်ပါရှင်
ရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုအရင်ဦးဆုံး VOE အစီအစဉ်ကိုနားဆင်ပြီးတော့ရေးလာကြတဲ့သောရရှင်ရဲ့စာတို့လေးတွေ Facebook စာမျက်နှာပေါ်ကမှတ်ချက်လေးတွေကိုပြောပြပေးကြပါမယ်နော်။ဖြိုးဝေလိုင်းဆိုတဲ့ Facebook သောရရှင်ကအားလုံးကျမ်းပါပါစေလို့ဆုတောင်းပေးနေပါတယ်။ဟုတ်ကဲ့ပါ Messenger ကရေးပို့လာတာ။အခုလို့ဆုတောင်းပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ကိုဖြိုးဝေလိုင်းလည်းကိုကျမ်းပါစိတ်ချမ်းသာပါစေလို့ပြန်ပြီးဆုတောင်းပေးချင်ပါတယ်။ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးရေးလာတဲ့သောရရှင်ကတော့ကိုစိုးဦးဖြစ်ပါတယ်။သူကကိုဝင်းဝင်းအပတ်စဉ်တင်ဆက်ပေးနေတဲ့ကျမ်းမာရေးအစီအစဉ်မှာဒီအရိုးကျမ်းမာတန်ဆွမ်းရေးနဲ့ပတ်သက်ပြီးတော့တင်ဆက်ပေးတဲ့အစီအစဉ်ကိုနားဆင်ပြီးတော့ရေးလာတာဖြစ်ပါတယ်။ဒီယောဂါကအဖြစ်များလာတာတွေ့ရလို့အခုလိုမျိုးဒီကိစ္စနဲ့ပတ်သက်ပြီးတော့တိမတ်စရာတင်ပြပေးတာအလွန်အကျိုးများပါတယ်ဆိုတော့ကိုစိုးဦးရေးလာပါတယ်ရှင်။ကိုမျိုးထုံးကတော့သတင်းတွေကိုနေ့တိုင်းတင်ပေးစီခြင်းပါတယ်တဲ့ဟုတ်ကဲ့ပါ။ကျမတို့ရေဒီယိုကနေတနေ့ကိုနှစ်ချိန်ထုတ်လွှင့်တာကိုရုပ်မြင်သံကြားကနေတစ်ချိန်ထုတ်လွှင့်တာကိုရောအင်တာနက် website ပေါ်မှာရော Facebook ပေါ်မှာရောမှန်မှန်တင်ပေးနေပါတယ်နော်။website မှာလာကြည့်ဖို့ခက်ခဲတယ်ဆိုရင် Facebook မှာကြည့်နိုင်ပါတယ်လို့လည်းပြောချင်ပါတယ်။ကြော်ကြော်ဆိုတဲ့သောရရှင်ကတော့ VOE ကအစီအစဉ်တွေကပြည်သူတွေကိုအသိတိုးစေပါတယ်။တုံးသက်ချက်တွေများများတင်ပေးပါတဲ့။ဟုတ်ကဲ့ပါကျမတို့အပတ်စဉ်မြန်မာနိုင်ငံရေးတုံးသက်ချက်နိုင်ငံတကာနိုင်ငံရေးတုံးသက်ချက်အစီအစဉ်တွေပုံမှန်ထုတ်လွှင့်ပေးနေပါတယ်။အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ဒီရင်ကထုတ်လွှင့်ပေးသွားတဲ့အစီအစဉ်တချို့နဲ့ပတ်သက်ပြီးတော့သောရရှင်နဲ့မေးမြန်းလာတာတွေကိုလည်းဖြည့်ပေးသွားကြပါမယ်နော်။ Messenger ကနေပို့လာတဲ့သောရရှင်က Hi there လို့နှုတ်ဆက်ပြီးတော့ကျမတို့ပြီးခဲ့တဲ့တပတ်တနင်္ဂနွေရုပ်မြင်သံကြားအစီအစဉ်မှာတင်ဆက်ပေးသွားတဲ့အုံမခွက်ခွန်တွေကိုအသုံးပြုတဲ့လက်မှုအမှုပညာဖန်တီးသွားတဲ့သူတယောက်ကြောင့်တင်ဆက်ပေးသွားတဲ့သူ့အကြောင်းအစီအစဉ်မှာအိမ်မှာအုံမခွက်အမှုပညာရှင်ဖြစ်တဲ့ဦးတန်းလွင်ရဲ့ဆက်သွယ်လို့ရနိုင်မယ့်လိပ်စာလေးပေးပါတယ်။သူ့ရဲ့ပစ္စည်းတွေတွားကြည့်ပြီးတော့ဝယ်ယူခြင်းမယ်လို့ပြောထားပါတယ်။ဟုတ်ကဲ့ကျမတို့ Messenger ကနေပြောလဲအကြောင်းပြန်ပေးထားပါတယ်နော်ကျမတို့ဦးတန်းလွင်ကိုဆက်သွယ်ပြီးတော့မေးမြန်းပြီးတော့သူ့ရဲ့လိပ်စာကိုသူခွင့်ပြုတယ်ဆိုရင်ကျမတို့လှမ်းပြီးတော့ပို့ပေးလိုက်ပါမယ်ကျမတို့ကသူ့ရဲ့လိပ်စာတိုက်ရိုက်ပို့ပေးဖို့အခွင့်မရှိလို့ဖြစ်ပါတယ်နော်နားလည်မယ်လို့မျှော်လင့်ပါတယ်အခုတော့တော်ရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းဒီလေးတပုတ်နဲ့ဖျော်ပြေးပေးကြပါတယ်နော်ဒီလမလက American ပြည်အောင်စုမှာ Women's History Month အမျိုးသမီးဆိုင်ရာသမိုင်းလဖြစ်တာကြောင့်အမျိုးသမီးရေးဆက်ဒါမှမဟုတ်အမျိုးသမီးတည်ဆိုတဲ့တချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါမယ်။တချင်းမဖွင့်ပြခင်မှာ Women's History Month အမျိုးသမီးဆိုင်ရာသမိုင်းလဆိုတာဘာလဲဆိုတာပြောပြပေးကြပါမယ်။နောက်ပြီးတော့ဘာလို့ဒီလိုအထိတ်မဲ့လာတတ်မှတ်ပြီးတော့အခမ်းအနားတွေလုပ်နေကြတာလဲဆိုတာလည်းပြောပြချင်တာပါ။ ကမ္ဘာပေါ်မှာလူခွင့်ရေးကိစ္စရဲ့ဒီမှာရှေ့တန်းမှာရှိတဲ့ American ပြည်အောင်စုမှာက1980ပြည်လုံးနှစ်တည်းအထိအမျိုးသမီးတွေရဲ့အခမ်းအကဏ္ဍရွှဲဆောင်ရင်းနဲ့ပတ်သက်ပြီးတော့ကျောင်းတွေမှာသင်ကြားတာမျိုးအများလူတို့ကိုအသိပေးမြင့်တင်တာမျိုးလုပ်တာတွေမရှိသလောက်ပါပဲ။ဒါကြောင့်မလို့1988ခုနှစ်မှာတော့မလဟာအမျိုးသမီးတွေရဲ့အခမ်းအကဏ္ဍကိုအစပြုအသိအမှတ်ပြုတဲ့ကာလဖြစ်နေအမျိုးသမီးသမိုင်းသတင်းပတ်ရဲ့လို့ကယ်လီဖိုးနီးယားပြည်နယ်မှာစတင်မှတ်ခဲ့တာပါ။မလာရှိရနေကိုနိုင်ငံတကာအမျိုးသမီးများနေ့အဖြစ်နဲ့သတ်မှတ်ကုန်ပြုလိုက်ပါတယ်။1980 February လမှာတော့အဲ့ရုံက American သမ္မတ Jimmy Carter ကအမျိုးသမီးသမိုင်းသတင်းပတ်အဖြစ်နဲ့တရားဝင်သတ်မှတ်ပေးလိုက်ပါတယ်။နောက်တဲ့6နှစ်ကြာ1986ခုနှစ်ရောက်တော့မလာဟာအမျိုးသမီးသမိုင်းလာဖြစ်တယ်ဆိုပြီးတော့စပြီးတော့ကြီးညာလိုက်ပါတယ်။အဲ့ဒီကစပြီးတော့နှစ်စဉ်အမျိုးသမီးတွေလူပေါင်းအဖွဲ့အစည်းရင်းချမှုနဲ့သမိုင်းမှာရိုက်ခတ်မှုရှိအောင်လုတ်ခဲ့ကြတာတွေကိုအတိအမှတ်ပြုပြီးတော့အမျိုးသမီးများသမိုင်းလာဆိုပြီးတော့နှစ်စဉ်ထိမ့်မဲ့အခမ်းအနားတွေကျင်းပအတိအမှတ်ပြုအမှတ်တရစကားပြောကြတာတွေသတင်းဖော်ပြတေးသချင်းတီဆိုကွန်ပျူတာတွေလုတ်လာကြတာပါဒီနေ့လည်းဒီမက်လာအမျိုးသမီးများလောက်ကိုကွန်ပျူတာအနေနဲ့ RCA တေးတန်သွင်းကတချင်းထုတ်ပေးတဲ့အမျိုးသမီးအဆိုတော်တွေကသူတို့အကြိုက်ဆုံးအမျိုးသမီးတွေတချင်းတွေကိုစုပေါင်းပြီးတော့တင်ထားပေးပါတယ်Pink, Nabraha, Kesha တို့အပါဝင်နာမည်ကျော်အမျိုးသမီးအဆိုတော်တွေကအမျိုးသမီးအဆိုတော်တွေရဲ့အောင်မြင်တဲ့တခြင်းတွေကိုစုစည်းပြီးတော့နားထောင်ရမယ့်တခြင်းများဆိုပြီးတော့တင်ထားပေးတာပါ။အဲ့ဒီတခြင်းစင်းကို Billboard မှာလည်းကြီးနိုင်ပါတယ်နော်။ကျွန်မကတော့ဒီလောက်ကိုဂုဏ်ပြုပြီးတော့တခြင်းတွေရွေးချယ်ပေးထားတဲ့အဆိုတော်တွေကဒီအဆိုတော် Pink ရဲ့အရင်အောင်မြင်တဲ့တခြင်းတွေတစ်ပုဒ်သောရရှင်တွေကိုလက်ဆောင်ဖြစ်နေဖွင့်ပေးခြင်းပါတယ်။ဒီတခြင်းကို Pink ကိုယ်တိုင်လည်းပါဝင်ပြီးတော့ရေးဆက်ထားတာဖြစ်ပါတယ်။2018ခုနှစ်ဩဂုတ်လမှာ RCA တေးတံသွင်းကနေဖြန့်ချိလိုက်တဲ့တခြင်းဖြစ်ပြီးတော့2018ခုနှစ်ထုတ်တဲ့ Beautiful Trauma တေးတဲ့ပြားတွေကဖြစ်ပါတယ်။အဲ့ဒီတခြင်းက UK ပါဝင်နိုင်ငံပေါင်း8နိုင်ငံမှာအကောင်းဆုံးတေးနံပါတ်1စီးရင်ချိတ်ပြီးတော့ American အပါဝင်တခြားနိုင်ငံအများပြားမှာအကောင်းဆုံးတေးနံပါတ်20ထဲဝင်တာပါ။Grammy ဆုအတွက်လည်းအကောင်းဆုံး Pop တခြင်းတူရီဖြော်ပြမှုဆုမှာတစ်ကြိုရွေးချယ်ခံခဲ့ရပါတယ်။ဒီတော့ American ပြည်အောင်စုတခုတည်းတင်တာမကတကွာလုံးကအမျိုးသမီးတွေဒီသမိုင်းကြောင်းပေါ်မှာယဉ်ကျေးမှုအပေါ်မှာလူပေါင်းအတိုင်းဝိုင်းပေါ်မှာရိုက်ခတ်မှုရှိအောင်လို့ရည်တည်တဲ့အခမ်းအနားကိုဂုဏ်ပြုတဲ့အနေနဲ့ Pink ကိုယ်တိုင်ရေးသားတည်ဆူထားတဲ့ What about us ငါတို့တွေရောဘလို့လဲဆိုတဲ့တခြင်းလေးကိုနားဆင်ကြည့်ကြရအောင်ပါနော်
။ We are searchlights we can see in the dark we are rockets pointed up at the stars we are billions of beautiful hearts and you sold us down the river too farWhat about us? What about all the times you said you had the answers? What about us? What about all the broken happy ever afters? What about us? What about all the plans that ended in disaster? What about love? What about trust?Problems that want to be solved. We are children that need to be loved. We were willing, we came when you called. But man, you fooled
What about us ရဲ့တခြင်းကိုဒီအမျိုးသမီးသမိုင်းလာမလာမှာအမှတ်တရထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သောရရှင်ရဲ့ပေးစာတွေကိုဖော်ပြပေးသွားခြင်းပါတယ်။
ကျမတို့ view ကိုစာရေးစားတဲ့တော်ရရှင်တွေထဲမှာလူမှုရေးရာကိစ္စအဝဝနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုရိုင်းထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့ရေးလာကြတဲ့တော်ရရှင်တွေရဲ့စာတွေလည်းအများကြီးလက်ခံရရှိပါတယ်နော်အဲ့ဒီအချိန်ကစာတစ်ပုဒ်ကိုကျမဖော်ပြပေးချင်ပါတယ် library ဆိုတဲ့တော်ရရှင်ရေးလာတာပါမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့သူဘလို့မချစ်မရဲဖြစ်နေရလဲဆိုတာကိုရေးလာပါတယ
်မင်္ဂလာပါ VOA ကျွန်တော်ရင်းနှီးခန်းစားချက်လေးကိုပြောချင်ပါတယ်လက်ရှိမြန်မာနိုင်ငံအကြောင်းကိုသတင်းမှာဖတ်ရတာသိက္ခူမချင်တဲ့ခြင်းစရာပါပဲနိုင်ငံရေးခေါင်းဆောင်တွေကလည်းထိုင်းနေရာကနေလက်ညှိုးထိုးပြီးပြောဆိုဝေဖန်နေသလားလို့တော့ထင်ရတယ်အထက်ကသူတို့စွန့်စားခဲ့တာလေးတွေကိုအခုထိပြောလို့မကုန်ကြသေးဘူးတိုင်းရင်းသားလက်နက်ကင်တွေရောတပ်မတော်ခေါင်းဆောင်တွေကလည်းအာဏာကိုမမောနေကြတော့မာနကိုလက်ဆွဲထားကြတော့ပြိုလဲနေတဲ့တိုင်းပြည်ကိုလက်တွဲညီညီနဲ့တိစောက်ဖို့မကြိုးစားကြသေးဘူးလာရှုမြို့ကရုံးမပန်ဘုံပေါက်ကွယ်မှုဖြစ်ရကတခဲကိုကြားလို့မကောင်းပါဘူးနိုင်ငံရေးပညာရှင်တိုင်းသားလက်နက်ကင်တပ်မတော်တို့ကိုပြောပြခြင်းပါတယ်တိုင်းပြည်နယ်လူမျိုးကိုတကယ်ချစ်ရင်မာနတွေဘေးချပြီးအစိုးရနဲ့ပြည်သူအတူတူကပူးပေါင်းပြီးကိုယ်တိုင်လက်တွေနဲ့ပြိုလဲနေတဲ့တိုင်းပြည်ကိုပြန်လည်တိစောက်စေခြင်းတယ်လို့ပြောပြပါနော
်အစိုးရနဲ့ပြည်သူအတူတူကလက်တွဲပြီးတော့တိုင်းပြည်ကိုပြန်ပြီးတော့တိစောက်မှအောင်မြင်ပါမယ်ဆိုပြီးတော့ဒီသောရရှင်သူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်ရှင်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်မြန်မာတိချစ်တော်ရရှင်တွေနောက်ပိုင်းမှာမြန်မာတိချင်းလေးတစ်ပုဒ်နဲ့ဖြောပြပေးအောင်မှာဖြစ်ပါတယ်เนาะကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်တော်ရရှင်ရဲ့မြစ်တာဒေလက်ဆာတချင်းလေးတစ်ပုံနဲ့ဖြောပြပေးချင်ပါတယ်ဒီတစ်ပတ်ကတော့ဒီအမေရိကန်ပြည်အောင်စုမှလည်းဆင်နွှဲနေတဲ့အမျိုးသမီးတမိုင်းလာအထိမ်းမတ်အနေနဲ့မြန်မာတချင်းတွေကအမျိုးသမီးအဆိုတော်တယောက်ရဲ့တချင်းနဲ့ပဲထုတ်လွှင့်ပေးမယ်လို့စိတ်ကူးရပါတယ်တစ်ဆက်တည်းမွေးနေ့တောင်းထားတာမှလည်းမလ၁ရက်နေ့နဲ့၂ရက်နေ့မွေးနေ့ရှင်နေ့ဖြစ်တဲ့အန်တီဆူနဲ့အန်တီလူးနောက်ပြီးတော့မလ၈ရက်နေ့မွေးနေ့ကြရောက်တဲ့ကွယ်လွန်သူမေပုတ်မေလ23ရက်နေ့မွေးနေ့ကြရောက်တဲ့ဖွဖွားကြီးမေညွတ်မလ31ရက်နေ့မွေးနေ့ရှင်အန်တီတူတို့တွေတူတူမတွေနဲ့မြေတီမြေမတွေတစ်တိုက်ကမွေးနေ့မြတ်တာတေးလက်ဆောင်ပါပါတယ်။အချစ်တို့တငယ်ချင်းဇနိမ့်မောင်နဲ့ရဲ့မင်္ဂလာတဲ့င်းနဲ့မကြခင်လူလောကတွေကိုရောက်လာတော့မဲ့တမိလေးတွေလည်းအချို့မြတ်တာတေးလက်ဆောင်ပါလာသူကတော့ငယ်တငယ်ချင်းဇနိမ့်မောင်နဲ့တတ်သားတို့ဖြစ်ကြပါတယ်။အဝေးတင်ရကိုရောက်နေတဲ့ဘဘအောင်တင်အတွက်လဲမလာရှိရနေမှာကြားရောက်တဲ့မွေးနေ့အတွက်တတ်သားအပူကျူနဲ့ချစ်ညီမနဲ့ချစ်ညီတို့ကမွေးနေ့မြတ်တာတေးလက်ဆောင်တစ်ပုဒ်ပါပါတယ်။ဒီဘက်တော့ jewel ကြီးဆိုထားတဲ့ message ဆိုတဲ့တခြင်းလေးနဲ့တော်ရရှင်ကိုဖြောပြခြင်းပါတယ်ရှင်။အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော
်။ငါမထင်ခဲ့ဘူးဒီလိုသိI'm not afraid to die.
Cruelty ဆိုထားတဲ့ message ဆိုတဲ့သတင်းကိုနားဆင်ကြကြရတာပါ။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတင်းင်းကြွေနေညပိုင်းနဲ့တင်းင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေဓာတ်ရိုက်နားထောင်လို့မရဘူးဆိုရင်တော့ကျမတို့ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နဲ့အားလုံးရှင်လန်းချမ်းမြေကြပါစေရှင်။ည
စာတွေမဲဒါနာကျော်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့မြန်မာပြည်ကပေးစာစီစဉ်ကိုနားဆင်ကြရပြီးအခုဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံ့တက်ချက်ကိုနားဆင်ရပါမယ်။ Right to Recall ဥပဒေပါကြောင့်မပြဋ္ဌာန်းရသေးတာလဲဆိုတဲ့အကြောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကိုကြီးတင်ဆက်ထားပါရရှင
်။ပြီးခဲ့တဲ့ February 29ရက်နေ့ကကျင်းပတဲ့အမျိုးသားလွှတ်တော်အစည်းအဝေးမှာပြည်ခိုင်မျိုးပါတီအမတ်ဦးဆိုင်သားနိုင်က Right to Recall လို့ခေါ်တဲ့လွှတ်တော်ကိုယ်စားလှယ်တာဝန်မှပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေပြဋ္ဌာန်းပေးဖို့အစီအစဉ်ရှိမရှိဆိုတဲ့မေးခွန်းမေးခဲ့ပါတယ်။မေးခွန်းကိုဖြေရတဲ့ရုပ်ကောက်ပွဲကော်မရှင်ဘက်ကတော့ဒါကိုပြဋ္ဌာန်းဖို့စီစဉ်နေပါတယ်ဆိုတာလောက်ပြောပြီးတိကျတဲ့အဖြေပေးမသွားပါဘူး။အခုဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေအရလွှတ်တော်တွေစပြီးပေါ်ပေါက်လာတာ9နှစ်ကျော်ရှိနေပါပြီ။ပြည်ခိုင်မျိုးပါတီလွှမ်းမိုးတဲ့လွှတ်တော် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှမ်းမိုးတဲ့လွှတ်တော်လွှတ်တော်သက်တမ်း20တန်းအောင်ဖွဲ့စည်းပုံပါပြည်သူတွေရဲ့ဒီမိုကရေစီရပိုင်ခွင့်ဆိုင်ရာအဲ့ဒီဥပဒေမပြဋ္ဌာန်းနိုင်တာအတော်ထူးဆန်းတယ်လို့ပြောရမလို့ဖြစ်နေပါတယ်။ဒီဥပဒေပြဋ္ဌာန်းပေးနိုင်မှုဘာအခက်ခဲတွေရှိနေလို့လဲဆိုတာကုတပတ်လေးလာသုံးသပ်ကြည့်ကြရအောင်ပါ
။ဖွဲ့စည်းပုံခြေကဥပဒေပုံမှ369ကာကြီးနဲ့ခါခွေးမှာအခုလိုပြဋ္ဌာန်းထားပါတယ်။နိုင်ငံသားတိုင်းသည်ဤဖွဲ့စည်းပုံခြေခံဥပဒေနှင့်ဖြစ်စေတပ်ဆိုင်ရာဥပဒေများနှင့်ဖြစ်စေမဆန့်ကျင်လျှင်ပြည်သူလွှတ်တော်အမျိုးသားလွှတ်တော်တိုင်းဒေသကြီးလွှတ်တော်သို့မဟုတ်ပြည်နယ်လွှတ်တော်တရရက်တွင်ရွေးကောက်တင်မြှောက်ခွင့်နှင့်ရွေးကောက်တင်မြှောက်ခံပိုင်ခွင့်ရှိသည်ခါခွေတပ်ဆိုင်ရာမဲဆန္ဒရှင်များသည်လွှတ်တော်တရရက်မှလွှတ်တော်ကိုယ်စားလှယ်ကိုဥပဒေနှင့်အညီတာဝန်မှပြန်လည်ရုပ်သိမ်းခွင့်ရှိသည်လို့ဆိုထားပါသည်အလားတူလွှတ်တော်ကိုယ်စားလှယ်မှပြန်လည်ရုပ်သိမ်းခြင်းခေါင်းစဉ်ပုံမှန်396မှာကာကြီးလွှတ်တော်ကိုယ်စားလှယ်တဦးကိုအောက်ပါအကြောင်းအရာတရရက်ကြောင့်တာဝန်မှပြန်လည်ရုပ်သိမ်းခွင့်ရှိသည်၁နိုင်ငံတော်၏ဂျေဇူးတစ္ဆာကိုဖောက်ဖျက်ခြင်း၂ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တရရက်ကိုဖောက်ဖျက်ကျူးလွန်ခြင်း၃အချင်းတိုက်ခါပြက်ပြားခြင်းလေဤဖွဲ့စည်းပုံအခြေခံဥပဒေတွင်သတ်မှတ်ထားသည့်သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်၏အရေးအချင်းပြည့်ဝင်ခြင်း၅ဥပဒေအရပေးအပ်ထားသောတာဝန်ကိုကျေပွန်စွာမဆောင်ရွက်ခြင်းခါခွေသက်ဆိုင်ရာမဲဆန္ဒနှင့်ဤမူလမဲဆန္ဒရှင်များအနေအနည်းဆုံး၁ရာခိုင်နှုန်းတို့ကတာဝန်မှပြန်လည်ရုပ်သိမ်းလိုသောလွှတ်တော်ကိုယ်စားလှယ်နှင့်ပတ်သက်သည့်တိုင်တန်းချက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံတင်ပြရမည်ကောင်းရဲ့တီထောင်စုရွေးကောက်ပွဲကော်မရှင်ကဥပဒေနဲ့အညီစုံစမ်းစစ်ဆေးရမည်။ကာကြီးဆွဆွဲချက်ကိုစုံစမ်းစစ်ဆေးသည့်အခါသက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်ကိုတိုင်တော်၎င်းကိုယ်စားလှယ်ဖြစ်တော်၎င်းခြေပောက်ခွင့်ပေးရမည်။ငါတီထောင်စုရွေးကောက်ပွဲကော်မရှင်ကထိုဆွဆွဲချက်သည်မှန်ကန်ပြီးဆွဆွဲခံရသူသည်လွှတ်တော်ကိုယ်စားလှယ်အဖြစ်ဆက်လက်ထမ်းရွက်စီရင်မတင်ကြောင်းသဘောရှိလျင်တီထောင်စုရွေးကောက်ပွဲကော်မရှင်သည်ဥပဒေနှင့်အညီဆောင်ရွက်ရမည်ပုံမှန်369တီထောင်စုလွှတ်တော်သည်ရွေးကောက်တင်မြှောက်ခြင်းဆိုင်ရာကိစ္စများနှင့်ဆက်လင်း၍တော်၎င်းတာဝန်မှပြန်လည်ရုပ်သိမ်းခြင်းဆိုင်ရာကိစ္စများနှင့်ဆက်လင်း၍၎င်းလိုအပ်သောဥပဒေများကိုပြဋ္ဌာန်းရမည်ဆိုပြီးဖြစ်ပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်369ပါပြဋ္ဌာန်းချက်ကိုကြည့်ရင်2010နောက်ပိုင်းပေါ်ပေါက်လာတဲ့ရွေးကောက်ပွဲကော်မရှင်နဲ့လွှတ်တော်တွေဟာအဲ့ဒီတာဝန်မကျေပွန်ခဲ့ဘူးဆိုတာထင်ရှားနေပါတယ်။ဒါပေမဲ့အရင်ကော်မရှင်နဲ့လွှတ်တော်ရောအခုကော်မရှင်နဲ့လွှတ်တော်ကပါဒီ right to recall ဥပဒေကိုပြဋ္ဌာန်းမှုမကြိုးစားခဲ့ဘူးလားလို့မေးเสียရှိလာပါတယ်။မှတ်တမ်းတွေကိုပြန်ကြည့်လိုက်ရင်တော့အရင်ပြည်ခိုင်ပြို့လွှတ်တော်လက်ထက်2012ဩဂုတ်လကတည်းကပြည်တော်စုရွေးကောက်ပွဲကော်မရှင်ဟာလွှတ်တော်ကိုယ်စားလှယ်မှပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းပြည်တော်စုလွှတ်တော်ကိုတင်ပြခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီချိန်ကသူရဦးရှိမှန်ဦးဆောင်တဲ့ပြည်ခိုင်ဖြိုးတွေလွှမ်းမိုးထားတဲ့လွှတ်တော်ဟာအဲ့ဒီဥပဒေကိုဆွေးတော်မဆွေးနွေးပဲနှစ်နဲ့ချီဆိုင်းငံ့ထားခဲ့ပါတယ်။သူရဦးရှိမှန်ဦးဆောင်တဲ့ပြည်ခိုင်ပြို့လွှတ်တော်အနေနဲ့ဒီဥပဒေကိုမပြဋ္ဌာန်းပဲဆိုင်းငံ့ထားလိုက်တာမှာအကြောင်းမျိုးမျိုးရှိနိုင်ပါတယ်။ပ ဖြစ်နိုင်တဲ့အကြောင်းတစ်ခုကတော့အဲ့ဒီချိန်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီဂျာဖြတ်ယူကော့ပွဲဝင်တောင်ပြိုကမ်းပြိုအနိုင်ရတာကိုမြင်ရလို့လည်းဖြစ်နိုင်ပါတယ
်ပြောရရင်2010ရွေးကောက်ပွဲဆိုတာလွတ်လပ်မှုလည်းမရှိတရားမျှတမှုလည်းမရှိ NLD လည်းဝင်မပြိုင်တဲ့ရွေးကောက်ပွဲပါ2012NLD ရွေးကောက်ပွဲဝင်ပြိုင်ခွင့်ရခဲ့ပြီးမှအဲ့ဒီဥပဒေသားပြဋ္ဌာန်းပေးခဲ့ရင်မက်ဆန္ဒနဲ့အသီးသီးကပြည်ခိုင်ဖြိုးအမှတ်တွေကိုပြည်သူတွေက right to recall ဥပဒေအသုံးပြုပြီးဖြုတ်ချဖို့စ조사ကြမှာပါပဲဥပဒေရဲ့နောက်ဆုံးအစ်စ်မှာမက်ဆန္ဒရှင်တွေမဲပြန်ပေးကြရမှာမို့အဲ့ဒီအဆင့်သာရောက်လာရင်ပြည်ခိုင်ဖြိုးအမှတ်တွေထောက်ခံမှုဆုံးရှုံးပြီးအမှတ်အဖြစ်ကနေဖယ်ရှားခံကြရပွဲရှိပါတယ်ဒီဆိုရင်မှုကြောင့်သူရဥရွှေမန်ဥဆောင်နဲ့ပြည်ခိုင်ဖြိုးလွှတ်တော်ဟာ right to recall ဥပဒေပြဋ္ဌာန်းဖို့စိုင်းငံ့ထားခဲ့ပုံရပါတယ်2015ခုနှစ်ရွေးကောက်ပွဲနီးလာတော့အခြေအနေတစ်မျိုးဖြစ်လာပါတယ်ဩဂုတ်လဒုတိယအပတ်မှာသမရဥသိမ့်စိန်အုပ်စုနဲ့တက်မတော်ပေါင်းပြီးသူရဥရွှေမန်နဲ့သူ့လူတချို့ကိုပြည်ခိုင်ဖြိုးခေါင်းဆောင်ယာဒူးတွေကနေအင်အားသုံးဖယ်ရှားလိုက်ပါတယ်။တပြိုင်နက်တည်းဩဂုတ်လ14ရက်နေ့ထုတ်အစိုးရပိုင်သတင်းစာတွေမှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြည်ထောင်စုလွှတ်တော်နာယကစီကိုလွှတ်တော်အမတ်တွေပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေပြဋ္ဌာန်းပေးဖို့၄ချိန်မြောက်အကြောင်းကြားစာပေးဖို့ထားတဲ့သတင်းပေါ်ပြလာပါတယ်။ပြောရရင်တက်မတော်နဲ့အစိုးရဘက်ကနေသူရဥရွှေမန်းကိုအမတ်တွေကိုပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကိုအသုံးပြုပြီးလွှတ်တော်အမတ်လွှတ်တော်နိုင်ကပြည်သူလွှတ်တော်ဥက္ကဋ္ဌတာဝန်တွေကနေဖယ်ရှားဖို့အဲ့ဒီကနေတဆင့်လွှတ်တော်အမတ်မဟုတ်တော့တဲ့သူရဥရွှေမန်းကိုတည်ဆဲဥပဒေတစ်ခုခုနဲ့အရေးယူနိုင်ဖို့အထူးစူးစမ်းခဲ့ကြတာတွေ့နိုင်ပါတယ်။ဒါပေမဲ့သူရဥရွှေမန်းခေါင်းဆောင်နဲ့လွှတ်တော်ဘက်ကတော့ right to recall ဥပဒေကိုဆွေးနွေးယုံဆွေးနွေးထပ်မံဆိုင်းငံ့ပြီးပြဿနာကိုရှောင်ရှားနိုင်ခဲ့ပါတယ်
။ဘယ်လိုပဲဖြစ်ဖြစ်လက်ရှိလွှတ်တော်ကတော့ဒီမိုကရေစီစနစ်ကိုအကောင့်ထဲဖော်မယ်လို့ကြွေးကြော်ထားတဲ့ NLD လွှတ်တော်ဖြစ်နေတာကြောင့်ပြည်သူတွေရဲ့အခြေခံအခွင့်အရေးဖြစ်တဲ့ right to recall ဥပဒေပြဋ္ဌာန်းပေးဖို့လိုအပ်ပါတယ်။ NLD ဘက်ကတော့ဖွဲ့စည်းပုံမှာပြဋ္ဌာန်းထားပြီးဖြစ်တဲ့မဲဆန္ဒရှင်တရားခိုင်နှုန်းကအဆိုပြုလာရင်အဲ့ဒီကိစ္စကိုစပြီးကင်တွယ်ရမယ့်ကိစ္စကြောင့်အခက်အခဲဖြစ်ကောင်းဖြစ်နိုင်ပါတယ်။ရေကောက်ပွဲတွေပြန်ကျင်းပရင်ကုန်ကြရမယ့်ကုန်ကြစည်းကြီးမားမှုပြဿနာအတွက်ပူပန်တာကြောင့်လဲအခုဥပဒေပြဋ္ဌာန်းရေးကြံ့ကြာနေတာလဲဖြစ်ကောင်းဖြစ်နိုင်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဒါဟာပြည်သူတွေရဲ့တကယ့်အခြေခံကြတဲ့ဒီမိုကရေစီအခွင့်အရေးဖြစ်တာမို့ဥပဒေနည်းဥပဒေကောင်းကောင်းရေးဆွဲပြီးပြဋ္ဌာန်းပေးသင့်ပါကြောင်းတင်ပြလိုက်ရပါတယ်။
ခုစီတူအောင်မြင်ရဲ့ပြည်တွင်သတင်းတုံ့တက်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနေ့ပိုင်းတွေမှာပုံမှန်နှာစင်နိုင်ပါတယ်။အခုကိုငိမ့်ချမ်းနဲ့မအီတန်စင်တို့စီစဉ်တင်ဆက်ပေးနေတဲ့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနှာစင်ကြရအောင်ပါရှင်။
အီတလီနိုင်ငံမီလန်မြို့ကဒိုချင်ဂဘာနာဖက်ရှင်ရှိုးကတော့မော်ဒယ်စာဒရုန်းရင်တွေကိုသုံးသွားပါတယ်။ကောင်းကင်ဘုံတကားပုံစံလှုပ်ထားတဲ့အပေါက်ဝါကနေပြီးတော့ဒရုန်းရင်တွေဟာ DNG လက်ကင်အိတ်တွေကိုတည်ဆောင်စီတန်းပြီးတော့ထွက်လာခဲ့ကြတာပါ။နှစ်သမီးတွေတိမ်တိုက်တွေထိဆဲထားတဲ့ရွှေရောင်တကားပေါက်အပေါ်ဘက်မှာတော့ဖက်ရှင်အပေါ်နှစ်တန်မြင်တော့မှုလို့စာတန်းထိုးထားပါတယ်။ခရီးရန်ဖျားရှိခိုးကြောင့်တီဆိုဖျော်ပြမှုတွေနဲ့လည်းအဲ့တဲ့တွေကိုကြိုးဆိုခဲ့ပါတယ်။ဒီတစ်ခါပြပွဲမှာတော့ခရီးရန်ဖျားရှိခိုးကြောင့်အငွေတက်လွှမ်းမိုးနေတဲ့ပုံစံတွေဖြစ်တဲ့အဖြစ်အောင်အင်ဂျီမှာအမဲရောင်ခြုံထဲကြီးတွေဝတ်ထားတာနောက်ပြီးတော့ခရီးရန်ဖုံးကြီးတွေတက်တဲ့လေပင်ကော်လာတက်ထားတဲ့ပုံစံတွေနဲ့အနီရောင်ဝတ်စုံကြီးတွေကိုအနီရောင်ချင်းညက်ဖက်နဲ့ဝတ်တာတွေလည်းပါဝင်ပါတယ်။ပြွပြွပြပြအင်ဂျီတွေကိုပျော်ရွှင်မြူးတူးနေတဲ့ကာတွန်းရုပ်တွေအစောင်ရောင်တွေနဲ့တွဲဆက်တင်ဆက်ထားတာလည်းဖြစ်ပါတယ်ရှင
်။ထိုင်းနိုင်ငံမှာကျင်းပတဲ့အဝမဲ့ပြိုင်ပွဲမှာတော့အဝဆုံးအမျိုးသမီးတဦးနဲ့လိန်ပြောင်းထားတဲ့အမျိုးသမီးတဦးတရဖူရသွားပါတယ်။ဆင်ထိန်သိရေးအတွက်ကျင်းပတဲ့အခုလိုအဝမယ်ပြိုင်ပွဲမှာအမျိုးသမီး19ဦးနဲ့လိန်ပြောင်းထားသူ18ဦးပါဝင်ရှင်ပြိုင်ခဲ့ပါတယ်။ထိုင်းနိုင်ငံအရှေ့မြောက်ပိုင်းမှာကျင်းပတဲ့ဒီအဝမယ် Miss Jambo ပြိုင်ပွဲမှာပါဝင်သူတွေဟာအနည်းဆုံး6အလေးချိန်186ပေါင်ရှိရမှာဖြစ်ပါတယ်။ဒီပွဲမှာပါဝင်ခဲ့သူတွေကအလေးဆုံးကတော့လိန်ပြောင်းထားသူတဦးဖြစ်ပြီးတော့344ပေါင်ရှိပါတယ်။ထိုင်းသူကြီးတွေအနေနဲ့အလေးချိန်တွေမကပါဘူးကိုအရေးအသွေးအဝတ်အစားနဲ့ကိုဘာသာကိုယုံကြည်မှုရှိမရှိအပေါ်မှာလည်းအမှတ်တွေပေးတာပါလူကြိုက်အများဆုံးစုအလှဆုံးညံ့နေခင်ဝတ်စုံစုအကောင်းဆုံးကိုရေးကိုသွေးရှိသူစုအလေးဆုံးပြိုင်ပွဲဝင်စုစတဲ့ခေါင်းစဉ်တွေနဲ့လည်းစုအသီးသီးချီးမြှင့်ခဲ့ပါတယ်2018ခုနှစ်အတွက်ထိုင်းနိုင်ငံရဲ့အဝမဲ့တရဖူစုကိုအသက်29နှစ်အရွယ်ကဝမ်ရပီဘွန်ချိုင်စုကအလေးချိန်232ပေါင်နဲ့ရရှိသွားပြီးတော့လိန်ပြောင်းထားတဲ့အဝမယ်ပြိုင်ပွဲမှာတော့ ဗန်တီတာဆန်ကချက်ကပေါင်220နဲ့တရဖူစုခူးသွားပါတယ်သူတို့တွေဟာတယောက်ကိုဒေါ်လာ318ဒေါ်လာနဲ့ညီညွတ်တဲ့ဘဏ်ငွေတစ်တောင်းကိုစုချင်းငွေဖြစ်ရရှိမှာဖြစ်ပြီးတော့ထိုင်းနိုင်ငံရဲ့စင်ထိန်သိမ်းရေးလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်သွားမှာဖြစ်ပါတယ
်ဗန်နင်းတူချိုမြို့မှာတော့2020တူချိုအိုလံပစ်အတွက်မက်စကော့အယူလေးတွေကိုရွေးချယ်လိုက်ပါပြီ။အနာကိစ္စရုပ်ပုံစံလေးတွေဖြစ်ပြီးတော့နေရွက်ချွန်ချွန်လေးတွေနဲ့လေးထောင်အစင်းချောင်းတွေနဲ့ဒီဇိုင်းပုံဖော်ထားပါတယ်။တရုတ်ကတော့အပြာရောင်နဲ့အဖြူရောင်အကြားလေးတွေဖြစ်ပြီးတော့နောက်ကျကတော့ပန်းရောင်နဲ့အဖြူရောင်ကြားလေးဖြစ်ပါတယ်။အပြာအကြားလေးကအိုလံပစ်ပွဲအတွက်ဖြစ်ပြီးတော့ချယ်ရီပန်းရောင်ကြားလေးကတော့မတန်ဆွမ်းအိုလံပစ်ပွဲအတွက်ဖြစ်ပါတယ်။အခုရုပ်ကလေးတွေရဲ့နာမည်ကိုနောက်မှရွေးချယ်မှာဖြစ်ပါတယ်။ဂျပန်မှာရှိတဲ့ဘူလာရန်ကျောင်း16000ကကျောင်းသားပေါင်း2000ကျော်ကမဲပေးရွေးချယ်ခဲ့ကြတာပါ။အဲ့ဒီရုပ်ရွေးချယ်ပွဲအတွက်အယုတ်ပုံစံပေါင်း2000ကျော်ပါဝင်ရှင်ပြန်ခဲ့ကြပြီးတော့ပြီးခဲ့တဲ့ဒီဇင်ဘာလမှာတော့ဒီဇိုင်း3ခုကိုစကားတင်ရွေးချယ်ခဲ့ပါတယ်။အခုလိုနိုင်ရသွားတဲ့ပုံကတော့ဒီဇိုင်းပညာရှင်ရိုတာနီကူချီကဖန်တီးခဲ့တာဖြစ်ပြီးတော့မဲစုစုပေါင်း39000လောက်ရခဲ့ပြီးတော့တခြားစကားတင်ပုံစံနှစ်ခုပေါင်းမဲရတာထက်မဲတစ်ဝက်ကျော်နဲ့အသာစီးရသွားတာလည်းဖြစ်ပါတယ်ရှင်။
ကမ္ဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။နိုင်ငံတကာသတင်းကြေညာကိုမထုတ်လွှင့်ခင်မှာအခုတော့အင်ကာညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပါရစေရှင်
။နိုင်ငံတစ်ခုရဲ့ပြည်ပခအခြေအနေစိုးဝါးလာရင်နိုင်ငံတကာကကာကွယ်ပေးရန်တာဝန်ဆိုတဲ့အတူပီကိစ္စကိုအခုလာမဲ့အင်ကာညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။လူ6သိန်းခွဲလောက်ထွက်ပြေးရတဲ့ရခိုင်ပြည်ပခန့်နဲ့ပတ်သက်ပြီးအတူပီအရာနိုင်ငံတကာတပ်တွေဝင်လာမယ်ဆိုတဲ့အယူအဆအပြောအဆိုရေးသားဖြန့်ဝေချက်တွေနဲ့ပတ်သက်ပြီးသောရရှင်တွေရဲ့ရှုမြင်ချက်တွေကိုဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးကြဖို့အတွက် VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 ကိုပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာbamis@voanews.com ကိုပဲဖြစ်စေဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်တွေဆွေးနွေးလိုတဲ့အကြောင်းအရာတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။လာမယ့်အင်ကာညာတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလဲဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်အစအဆုံးကိုမနေ့၈ရက်နေ့ကနေ9ရက်နေ့အထိလိုင်းဒိုမီတာ20 25 32တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Bamis News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။အခုတနင်္လာနေ့မနေ့ကထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်မရှင်။
ဆီးရီးယားဟာလူသားချင်းစာနာမှုဆိုင်ရာကပ်ဘေးဖြစ်အောင်ဖန်တီးနေတယ်လို့အမေရိကန်နဲ့ဗြိတိန်ခေါင်းဆောင်တွေကဆွဆွဲနေတဲ့ကြားကပဲဆီးရီးယားသမ္မတဘက်ရှာ အဆက်ကဒမတ်စကပ်စင်ချေဖုံးအရှိဂေါ်ဒါရဲမှာရှိတဲ့တဘုံတွေကိုသူ့စစ်တပ်ကဆက်ပြီးထိုးစစ်ဆင်မယ်လို့တနင်္ဂနွေနေ့မှာပြောပါတယ်။အကြမ်းဖက်ဝါရာဇွေတိုက်ဖြတ်ရေးဆိုင်ရာဆက်စင်ရေးဆက်လုပ်တာနဲ့တချိန်တည်းပဲအရက်သားတွေကိုစစ်ဖြစ်ပွားရာဒေသကကယ်ထုတ်ဖို့ဖြစ်နေအောင်ဆက်လုပ်မယ်လို့လည်းပြောပါတယ်။နိုင်ငံခြားကနေအမေရိကန်ကိုတင်သွင်းတဲ့တမနီနဲ့အလီဝီနီယမ်တွေပေါ်မှာစီးကျက်တဲ့ခွန်တိုးမြင့်သတ်မှတ်မှုနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်အနေနဲ့ဘယ်နိုင်ငံကိုမှတည်တံ့ကင်းလွတ်ခွင့်ပြုဖို့အစီအစဉ်မရှိဘူးလို့သမ္မတအင်ဘူရိုကုံသွဲမှုဆိုင်ရာအကြံပေးပုဂ္ဂိုလ်ကပြောပါတယ်။တမနီတွင်သွင်းမှုအပေါ်25ရာခိုင်နှုန်းနဲ့အလီဝီနီယမ်တင်သွင်းမှုအပေါ်10ရာခိုင်နှုန်းစီးကျက်မှာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံရဲ့မြို့သားလုံခြုံရေးဆိုင်ရာကြီးကဲဥဆောင်တဲ့ဆဲဥကကိုယ်စားလှယ်ဖွဲ့ကိုတောင်ကိုရီးယားသမ္မတကမြောက်ကိုရီးယားကိုဆက်လွတ်မှာပါ။ဒီကိုယ်စားလှယ်ဖွဲ့ကနျူကလ িয়ার ပြဿနာဆိုင်ရာတင်မှတ်မှုအခြေအနေရောပေါင်းအောင်ဘယ်လိုလုပ်မယ်ဆိုတာနဲ့မြောက်ကိုရီးယားနဲ့အမေရိကန်ကြားဆွေးနွေးမှုတွေစတင်လာရေးအတွက်စီစဉ်မှုမှာဘယ်လိုကူညီနိုင်မယ်ဆိုတာကိုဆွေးနွေးမှာဖြစ်ကြောင်းပြောပါတယ်။လွန်ခဲ့တဲ့၄နှစ်တောင်ကလူပေါင်း239ဦးလိုက်ပါပြီးပျောက်ဆုံးသွားတဲ့မလေးရှားလေကြောင်းလိုင်းက MH370 ယင်းကိုရှာဖွေဖို့ American ပိုင်း Ocean Infinity Company ကမလေးရှားအစိုးရနဲ့သဘောတူလက်မှတ်ရေးထိုးခဲ့တာမို့လေယာဉ်ပျောက်အတွက်၄နှစ်မြောက်အောက်မေပွဲလောက်ကြမဲ့ပျောက်ဆုံးသူတွေရဲ့မိသားစုဝင်တွေအတွက်မျှော်လင့်ချက်ကလေးတွေရှိလာနေကြပါပြီ
။တနင်္လာနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြေညာပေးသွားတာပါ။ဒီနေ့မနက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါလိမ့်ရှင်။တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကို line to meter 16 kHz 1683ည line to meter 19 kHz 15563ည line to meter 25 kHz 11965တို့ကနေနားဆင်နိုင်ပါတယ်။သွားရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.